သာသနာတော်နှစ်2555ခုနှစ်ကောဇာတက္ကရစ်1383ခုနှစ်ဝါကောင်လာဇန်4ရက်ခရစ်နှစ်2011ခုနှစ်ဩဂုတ်လ3ရက်နေ့တွင်ဂျူရောင်းအရှိပိုင်း21လမ်းအိမ်မှတ်289 B အခန်း334ရှစ်ထပ်နေဥဝင်းကိုဒေါခင်မျိုးမြတ်တန်းတမိကြီးတဲတမိငယ်မိငယ်တို့မိသားစုမှနှစ်ဖက်သောမိဘများဖြစ်ကြတဲ့ကွယ်လွန်သူဖခင်ကြီးဥဖြူမိခင်ကြီးဒေါ်ပုစိန်တို့အားရည်စူးပြီးဖခင်ဥစဉ်ဥတီဟနာဒနှင့်မိခင်ကြီးဒေါ်သိန်းကြည်တို့အမှုထားကတန်တရာဝဋ်ထုတ်ခမှလင်းမြန်စွာကျွတ်လွတ်လိုပါသောကြောင့်ဒီနေ့ဓမ္မဒါနာတရားပွဲအလှူနဲ့ပစ္စည်းလေးပါတရားကိုပူဇော်သောအဖြစ်နဝကံမဝါဇုသင်္ကန်ဆက်ကတ်လှူဒန်းတဲ့ကုသိုလ်ဓမ္မမိတ်ဆွေအပေါင်းသူတော်ကောင်းတို့ကလည်းတရားတော်ကိုပူဇော်သောအဖြစ်ဓမ္မပူဇာပစ္စည်းလေးပါဆက်ကတ်လှူဒန်းတဲ့ကုသိုလ်ကောင်းမှုအစုစုကိုပြုလုပ်ကြရအချိန်ခါ၌ဟောကြားအပ်သောအိရှင်ခန္ဓာနှင့်ဧည့်သည်ခန္ဓာတရားတော်ပါတရားတော်တဲ့လေအိရှင
်ခန္ဓာနှင့်ဧည့်သည်ခန္ဓာတရားတ
ော်ပါတဏှာဤအတော်အတွင်းမှာဝိပဿနာတရားရှုပွားပုံကိုတတ်နိုင်သမျှစုံစည်းအောင်လို့အရှင်ခန္ဓာနဲ့ဧည့်သည်ခန္ဓာဆိုတဲ့ဒီတရားတော်ကိုဒီနေ့ဟောကြားနာကြရအောင်တရားမဟောကြသေးမနာကြသေးခင်မှာဒီနေ့ကုသိုလ်ရှင်များရည်စူးထားတဲ့ကွယ်လွန်သူဖခင်ကြီးဥဖြူနဲ့မိခင်ကြီးဒေါ်ပုစိန်တို့အားဒီနေ့ပြုတဲ့ဓမ္မဒါနတရားအလှူပစ္စည်းလေးပါအလှူကုသိုလ်ကောင်းမှုကိုလာရောက်ပြီးကိုယ်တိုင်ကိုယ်ကျတရားနာဖို့တာထုခေါ်ဖို့ရှေးဥစွာတရားနာဖိတ်ကြရအောင်တမန်တော်ဘုရားပြောင်းသွားကြတဲ့ဥဖြူဒေါ်ပုစိန်တို့တင်တို့အားရည်စူးပြီးတော့ကြံရစ်တဲ့သာသမီများကကောင်းမှုကုသိုလ်ပြုပေးကြတယ်ကုသိုလ်ပြုရာဒီဌာနတို့တင်တို့ကိုယ်တိုင်လာရောက်ပြီးတော့တရားဓမ္မနာကြားကြပါကောင်းမှုအစုစုကိုရည်စက်ချမျှပေးဝေတဲ့အခါဝမ်းမြောက်ဝမ်းသာတာထုခေါ်ကြပါလို့ကုသိုလ်ရှင်များကိုစားတရားနာဖိတ်ကြပါတယ်အိမ်ဆောင်နတ်ရက်ွက်ဆောင်နတ်မြို့ဆောင်နတ်သာသနာတော်ဆောင်နဲ့လောကဆောင်နဲ့အာကာသဆိုးပုံမဆိုးယုတ်ကဆိုးအစရှိသောနတ်အပေါင်းတို့အားလဲဒီနေရာဌာနလာရောက်ပြီးတော့တရားနာကြဖို့သာဓုခေါ်ကြဖို့ဖိတ်ကြပါတယ်တမလွန်ဘုရားပြောင်းသွားကြတဲ့ဥဖြူဒေါ်ပုစိန်တို့လာရောက်ပြီးတော့တရားနာရင်သာဓုခေါ်ရင်ကန့်ကွက်တားမြစ်မှုများမပြုဘဲချမ်းချမ်းသာသာဝင်ရောက်ပြီးတော့တရားနာခွင့်သာဓုခေါ်ခွင့်ပြုဖို့အိမ်ဆောင်နတ်ရက်ွက်ဆောင်နတ်မြို့ဆောင်နတ်အစရှိသောနတ်အပေါင်းတို့ကိုတန်ခါအနေနဲ့ပန်ကြပါတယ်မမြင်အပ်တဲ့မကျွတ်မလွတ်တဲ့အနန္တတတ္တဝါများစွာတို့အားလည်းဒီနေရာဌာနလာရောက်ပြီးတော့တရားနာကြဖို့တာထုခေါ်ကြဖို့ဖိတ်ကြပါတယ်တမလွန်ဘုရားပြောင်းသွားကြတဲ့ဥဖြူဒေါ်ပုစိန်တို့လာရောက်ပြီးတော့တရားနာရင်တာထုခေါ်ရင်တရားနာလို့မရအောင်တာထုခေါ်လို့မရအောင်စူးစူးညံ့ညံ့နှောက်ရှက်တန်များမပြုကြဖို့မမြင်အပ်တဲ့မကျွတ်မလွတ်တဲ့အနန္တတတ္တဝါများစွာတို့ကိုတန်ခါအနေနဲ့ပန်ကြပါတယ်အကယ်၍ဥဖြူဒေါ်ပုစိန်တို့သည်သူတို့ကိုရည်စူးပြီးတော့ကြံရစ်တဲ့သာသမီများကကောင်းမှုကုသိုလ်ပြုပေးကြတာမသိခဲ့ဘူးဆိုရင်လေအိမ်ဆောင်နတ်ရက်ွက်ဆောင်နတ်မြို့ဆောင်နတ်အစရှိသောနတ်အပေါင်းတို့နဲ့တကွမမြင်အပ်တဲ့မကျွတ်မလွတ်တဲ့အနန္တတရဝါများစွာတို့ကဖြစ်လျာရက်ကိုသွားရောက်ပြီးတော့သင်တို့ကိုရည်စူးပြီးကြံရစ်တဲ့မိသားစုများကကောင်းမှုကုသိုလ်ပြုပေးကြတယ်။သင်တို့ကိုယ်တိုင်လာရောက်ပြီးတရားနာပါသာဓုခေါ်ပါလို့တွားရောက်ပြောကြားဖိတ်ကြားပေးဖို့တန်ခါအနေနဲ့ပန်ကြားပါတယ်။အကြောင်းကိစ္စတစုံတရားကြောင့်ဒီနေရာကိုရောက်မလာနိုင်ခဲ့ရင်လေအိမ်ဆောင်နတ်ရက်ွက်ဆောင်နတ်မြို့ဆောင်နတ်အစရှိသောနတ်အပေါင်းတို့နှင့်တကွမမြင်အပ်တဲ့မကျွတ်မလွတ်တဲ့အနန္တတရဝါများစွာတို့ကဖြစ်လျာရက်ကိုတွားရောက်ပြီးတော့သင်တို့ကိုယေရှုပြီးကျမ်းရစ်တဲ့မိသားစုများကကောင်းမှုကုသိုလ်ပြုပေးကြတယ်။သင်တို့ဝမ်းမြောက်ဝမ်းသာတာထုခေါ်ကြပါလို့သွားရောက်ပြောကြားပေးဖို့တန်ခါအနေနဲ့ပန်ကြားပါတယ်။ တရားဓမ္မနာကြားကြဖို့ဖိတ်ကြားကြပြီးတဲ့နောက်တရားဒေသနာမဟောကြသေးမနာကြသေးခင်မှာတရားပိုင်ရှင်ဖြစ်တော်မူသောအစိမ့်တေယသုံးလောကထွတ်တာတပ်ပညုမြတ်စွာဘုရားကိုရှိခိုးကြည်ညိုကြရအောင်အလုံးတော်တရားနာပရိသတ်ပေါင်းတတော်ကောင်းတို့လက်အုပ်ချီးမိုးပြီးတော့နမောတတ္တ၃ချိန်ဆိုလိုက်ကြနမောတတ္တဘဂဝါတောအရဟတောသမ္မာသမ္ဗုဒ္ဓတ္တသမ
္မာသမ္ဗုဒ္ဓတ္တဘဂဝါတောအရဟတောသမ္မာသမ္ဗုဒ္ဓတ္တသမ္မာသမ္ဗုဒ္ဓတ္တဘဂဝါတောအရဟတောသမ္မာသမ္ဗုဒ္ဓတ္တ
အရဟတော1500ကိလေသာယံသူတို့မှဝေကွာတော်မူပါပေထသောအရဟတော1500ကိလေသာယံသူတို့ကိုလေးတန်းညံမဲ့စိန်တန်တည်းဖြင့်ပယ်ဖြတ်ခုတ်တတ်တော်မူတတ်ပါပေထသောအရဟတော်ပဋိစ္စသမုပ္ပါချယဟတုမပြတ်လေရာတန္တရာဆက်ကြီးကိုကမ္မခယိညံပစိန်ဖြင့်ရွယ်ချိန်မိုးလျက်ချိုးဖြစ်တော်မူတတ်ပါပေထသောအရဟတော်စိတ်ွယ်ရာယံ၌ပင်မကောင်းမှုကိုပြုတော်မမူတတ်ပါပေထသောအရဟတော်ဗြဟ္မာနလူသုံးပုံသူတို့၏ပူဇော်ထုကိုခံယူတော်မူထိုက်ပါပေထသောသမ္မာသမ္ဗုဒ္ဓတ္တမဖောက်မပြန်တယံဘူညံဖြင့်ညေရငါတန်တရားမှန်ကိုဝေပန်ပိုင်းခြားထင်ရှားပိုင်ပိုင်ကိုရတိုင်းသိမြင်တော်မူတတ်ပါပေထသောတတဘဂဝတောဣတရိယဓမ္မယတတိရိကာမပယတမိဘုံချောင်းဒီနှင်ပြေဆုံးကြောကြားထိုရှင်တော်မြတ်ဖရာအာမေဖရာအာယုံကိုလုံးထုံ၍ကြည်ယုံကိုရောဖရာတပိတော်ဤအမကံဖရာအာယုံကိုလုံးထုံ၍ကြည်ယုံကိုရောတရားဟောတရားနာဖြစ်ကြတဲ့ဖရာတပိတော်တို့ဤနမောကိုနှုံနှလုံးသုံးပါပြောင်းပြော့မှန်ကိုလျှော့၍ကတော့မြတ်နိုးကိုလျောကရှိခုံးနှိမ်ခြင်းသည်အထုနေညာမစဲအမြဲမကွာမှန်စွာမသွေဖြစ်ပါစေသားမြတ်စွာဘုရားသုံးလောကဒုထာတပ်ပညုမြတ်စွာဘုရားကိုရှိခိုးကြည်ညိုကြပြီးတဲ့နောက်အိရှင်ခန္ဓာနဲ့ဧသေးခန္ဓာဆိုတဲ့ဝိပဿနာအလုပ်ပေးတရားဟောကြားနာကြရအောင်ဒီနေ့တရားဓမ္မရှုပွားအားထုတ်ကြမဲ့ယောဂီသူတော်စင်များအနေနဲ့ဒီနေ့တမ္မာတရားနှစ်ချိန်နာမယ်တရားတစ်ချိန်ရှုပွားအားထုတ်မယ်ဆိုပြီးတော့အာယုံပြုခြင်းနဲ့ဒီနေရာကိုရောက်လာကြတယ်အဲ့တော့အမထုတ်ခင်ရှေးဦးစွာတရားဓမ္မရှုပွားအားထုတ်တတ်ဖို့အခြေခံအချက်နဲ့ရှုပွားပုံကိုတဏှာဤတွင်မှာခြုံငုံပြီးတော့ခွန်ကြီးတို့ဟောပြပါမယ်။ရှုပွားနေစဉ်မှာလည်းပဲရှုပွားပုံရှုပွားနည်းကိုထိုင်ပြောပြလို့တထိုင်ရှုပွားပြီးပြီဆိုရင်တော့လောကဓမ္မရေးရာဘုရားမြတ်စွာဟောခဲ့တဲ့တရားတစ်ပုဒ်ဟောကြားနာကြမယ်။အခုဟောမှာကအိရှင်ခန္ဓာနဲ့ဧတေခန္ဓာအာလုံးလိုက်ဆိုကြနော်အရိယာတပိရိယာတပိနာချတိန
ာချတိ
ဒိဋ္ဌိပြုတ်အောင်ကျင်ရမည
်ဒိဋ္ဌိပြုတ်အောင်ကျင်ရမည်
အရိယာတပိ
ရ
ိ
ယာတ
ပိနာချတိ
နာချတိ
ဒိဋ္ဌိပြုတ်အောင်ကျင်ရမည
်
အခုတက္ကရာကမားတို့ကဘသူရဲ့တပည့်လို့ခေါ်လဲအရိယာတပည့်အရိယာဖြစ်တော်မူသောမြတ်စွာဘုရားရဲ့တပည့်အဲ့ဒါကိုအတူချုံတော့အရိယာတပည့်ပေါ့နော်ကဲအရိယာရဲ့တပည့်ဖြစ်တဲ့ယောဂီသူတော်စင်များအနေနဲ့အရိယာတပည့်ပြီးပြီးဘာလို့လောက်ကြရမှာလဲဆိုရင်လူရင်းပြောတော့ဒိဋ္ဌိပြုတ်အောင်ကျင့်ရမယ်တဲ့ဘာပြုတ်အောင်ကျင့်ရမလဲဒိဋ္ဌိပြုတ်အောင်ကျင့်တယ်ဒိဋ္ဌိပြုတ်အောင်ကျင့်ဆိုတော့ကျင့်ကျင်နိုင်ကျင့်လို့မရဘူးအရင်ဆုံးကျင့်တတ်ဖို့တရားနာရမယ်တဲ့နော်နာကြာသိအရင်ဆုံးနာကြာသိမှလက်တွေ့ရှုတတ်မယ်လုပ်တတ်မယ်နော်ဒါတော့အရင်သာသနာတော်မှာအရေးကြီးဆုံးကဘာလဲတရားနာတရားနာတာပဲနော် တရားနာမှုမရှိရင်မသိနိုင်ဘူးမသိရင်မကျင့်တတ်ဘူးမကျင့်တတ်ရင်ဒိဋ္ဌိမပြုတ်ဘူးတဲ့ဒါကြောင့်အရေးကြီးဆုံးဘုရားသာသနာတော်နဲ့တွေ့ကြုံတဲ့အခါမှာတရားနာကြမှုဟာအရေးကြီးဆုံးပဲတဲ့မှန်ပါတဲ့ရှင်သာရိပုတ္တရာမထေရမြတ်တသင်ချေနဲ့ကဘာတသိမ့်ပါရမီဖြည့်ခဲ့တယ်မြတ်စွာဘုရားသာသနာတော်နဲ့မဆုံးခင်မှာသင်္ဇယဆိုတဲ့ဒိဋ္ဌိဆရာကြီးထံမှာတပည့်ခံပြီးတော့သင်ယူခဲ့တယ်ကျင့်ကြံခဲ့တယ်သစ္စာလေးပါးမြတ်တရားကိုမနာကြတဲ့အတွက်သစ္စာဆိုင်တဲ့နိဗ္ဗာန်ကိုမရခဲ့ဘူးတဲ့အဲ့ဒီလိုနဲ့တလဲလဲတရားရှာထွက်တဲ့အရှင်သာရိပုတ္တရာမြတ်စွာဘုရားပွင့်ပြီလို့ပထမဝါသာသနာပြုတော်မူပြီးယဟန္တာ6ကျိတ်ရတဲ့အခါဝါကျွတ်လို့သာသနာပြုလွတ်လိုက်တော့မှဘုရားရှင်ရဲ့တပည့်ဖြစ်တဲ့အရှင်မဟာအတ္တစီမထေရနဲ့တွေ့လို့ယေဓမ္မဟေတုပ္ပဘဝတေတံဟေတုံတထာဂတောအာဟဆိုတဲ့အကြောင်းကျိုးဆက်တဲ့သမုဒိယတစ္ဆာဒုက္ခတစ္ဆာနှစ်ခုကိုနားလဲရတော့မှသောတာပန်ဖြစ်သွားတယ်တရားသိသွားတယ်ဒါကြောင့်တရားသိဖို့အတွက်အရေးကြီးဆုံးနေပါလေတရားနာမှုအရေးမကြီးဘူးလားကြီးလားသောတာပန်ဖြစ်ဖို့အင်္ဂါ၄ပါးထဲမှာအပြင်အင်္ဂါအနေနဲ့ပရတောခောတာတဲ့သူများစီကနေတရားနာမှုအရေးကြီးတယ်တဲ့နော်အတွင်းအင်္ဂါအနေနဲ့ယောနိသောမနတိကာရကိုကလည်းမှန်မှန်ကန်ကန်နှလုံးသွင်းတတ်ဖို့လိုတယ်မှန်မှန်ကန်ကန်နှလုံးသွင်းဆိုတာမှန်မှန်ကန်ကန်ကျင့်တတ်တယ်လို့ပြောတာနော်အဲ့တော့အပြင်ဘက်ကသူများစီကတရားမနာရဘဲနဲ့ဘယ်လိုမှမကျင့်တတ်ဘူးမကျင့်တတ်ရင်ဒိဋ္ဌိမပြုတ်နိုင်ပါဘူးတဲ့ဒါကြောင့်ဘုရားရှင်ရဲ့သာသနာတော်နဲ့တွေ့တုံးမှအရေးကြီးဆုံးဒီတရားနာမှုနော်အခုအဲ့ဒီအရေးကြီးဆုံးအလုပ်ကိုစတင်ပြီးတော့လုပ်ကြမယ်နော်တရားနာမှုအရေးကြီးတယ်တရားနာပြီးလို့ရှိရင်ဒိဋ္ဌိပြုတ်အောင်ကျင့်ပါတဲ့ဒိဋ္ဌိပြုတ်တော့ဘာအကျိုးရှိလဲဆိုလိုက်ကြဒိဋ္ဌိပြုတ်ကြဒိဋ္ဌိပြုတ်ရာပယ်ချရာတဏှာဘာပြုတ်လေသည်ဒိဋ္ဌိပြုတ်ရာပယ်ချရာတဏှာဘာပြုတ်လေသည်ဒိဋ္ဌိပြုတ်ရင်ဘာဘာပြုတ်တဏှာကဘယ်လိုတဏှာမျိုးပြုတ်တာလဲဆိုရင်အပယ်ချမဲ့တဏှာเนาะဒိဋ္ဌိပြုတ်ရင်အရင်ဆုံးဖြစ်တာပါလေသောတာပန်သောတာပန်ဖြစ်သွားရင်ဘယ်တဏှာကိုပယ်နိုင်လဲဆိုတော့အပယ်ချမဲ့တဏှာဟိုဝိသင်းရက်ကတခါတည်းပြတ်ထွက်သွားတာမဟုတ်ဘူးเนาะအပယ်ချမဲ့တဏှာတော့ပြုတ်သွားတယ်တဲ့သောတာပန်ဟာတကယ်တမ်းပယ်တာဒိဋ္ဌိဒိဋ္ဌိကိုပယ်လိုက်သဖြင့်ဘာကိုပယ်ပြီးသားဖြစ်သွားလဲဆိုရင်အပယ်ချမဲ့တဏှာအဲ့ဒါကိုသဘောပေါက်အောင်ဘုန်းကြီးနည်းနည်းပြောပြမယ်အခုတရားဒဂမတို့ဒီမှာလာပြီးတော့စီးပွားရှာကြတယ်ဘာနဲ့ရှာတာတဏှာနဲ့ပေါ့နော်လောဘဆိုတာတဏှာပဲနော်လိုချင်လို့ရှာတယ်ကိုယ့်ရဲ့ကာယအာညာနာအာနဲ့ကြိုးစားပြီးတော့ရအောင်ရှာမယ်ရတာကိုယူမယ်ဆိုတဲ့လောဘတဏှာမရှိဘူးလားရှိလားအဲ့ဒီတဏှာကတရားဓမ္မတွေကိုအပယ်မချဘူးနော်တရားသည်ဖြစ်စေမတရားသည်ဖြစ်စေဘယ်လိုနည်းနဲ့ရရယူမယ်ဆိုတဲ့စိတ်နဲ့ရှားရင်တော့အဲ့ဒီတဏှာကဘယ်ကိုချမလဲဆိုပါတော့ကိုယ်လုံအားနဲ့ရပိုင်ခွင့်အတွင်းမှာရအောင်ယူမယ်ဆိုတဲ့တဏှာကအပယ်မချဘူးဘာဖြစ်လဲပုထုဇဉ်မှန်သမျှခန္ဓာရှိတယ်ခန္ဓာစာဝတ်နေရေးအတွက်ရှားချဖွေကြတယ်ဘုရားကလည်းညစွာဘုရားကလည်းမရှာနဲ့လို့မတားပါဘူးတဲ့နော်ရှာအဲ့ဒီလိုရှာတာဟာအပယ်ချမဲ့တဏှာမဟုတ်သေးဘူးเนาะကဲသူများစီကနေတရားသည်ဖြစ်စေမတရားသည်ဖြစ်စေဒါလေးတော့ငါရအောင်ယူတော့မယ်သူဥစ္စာတော့သူဥစ္စာငါလက်ထက်ဘယ်နည်းနဲ့ရောက်ရင်ပြီးရောဆိုပြီးတော့ယူပြီးတဲ့အဲ့ဒီတဏှာကြတော့မတော်မတရားလိုချင်တာဆိုတော့ဘာဖြစ်သွားအပယ်ချမဲ့တဏှာเนาะအဲ့ဒီနှစ်မျိုးမှာသောတာပန်ကဒိဋ္ဌိပြုတ်ရင်ဘယ်တဏှာကိုပယ်လဲအပယ်ချမဲ့တဏှာဘုန်းကြီးပြောလို့တာကအနာတပိန်တတိဟာစီးပွားမရှာဘူးလက်ရှာတာသောတာပန်ကြီးနော်ဝိတခါလဲသောတာပန်ပဲစီးပွားရေးမလုပ်ရဘူးလဲလုပ်ရတာဝိတခါတို့အနာတပိန်တို့ဟာသောတာပန်စီးပွားရှာတယ်ဘာတဏှာနဲ့ရှာတာလဲလိုချင်မှုတဏှာနဲ့သို့တော့ မိမိတို့ရဲ့ကာယအာညာနာအာယင်းနှိမ့်နှံမှုနဲ့ထိုက်သင့်တဲ့အကျိုးကိုလိုချင်တယ်အဲ့ဒါတဏှာသို့တော့အပယ်မချောက်ဘာဖြစ်လို့လဲအနာတပိန်လည်းအပယ်မချောက်ဘူးနော်ဝိတာခလည်းအပယ်မချောက်ဘူးသောတာပန်မှလည်းလိုချင်လို့ရှာတာလွတ်ပြစ်ဖို့ရှာတာမှမဟုတ်တာနော်အဲတခုရှိတယ်ဒီလူစီကပစ္စည်း၅စီရောက်ဖို့အတွက်ဘယ်နည်းပဲ၃ဝ၃ဝမတရားသောနှီးကိုသုံးပြီး၅ယူမယ်ဆိုရင်တော့အဲ့ဒီတဏှာကဘာဖြစ်သွားအပယ်ချမဲ့တဏအဲ့ဒါမျိုးကိုသောတာပန်လောက်အောင်မလားမလောက်တော့ဘူးဒါကြောင့်အဲ့ဒီလိုကြမ်းတမ်းတဲ့တဏမျိုးကိုသောတာပန်ကပယ်နိုင်တယ်နော်သို့တော့ကိုမိသားစုစာဝတ်နေရေးအတွက်တရားမျှတတော့နီးနဲ့ရှာမဲ့ရလာတာတော့ယူမယ်ဆိုတဲ့တဏမျိုးသောတာပန်မှာမရှိဘူးလားရှိတယ်အဲ့ဒါကအပယ်မချတဲ့တဏနော်အပယ်ချမဲ့တဏတော့ပယ်တယ်အပယ်မချမဲ့တဏတော့ရှိနေသေးတယ်တဲ့နော်ကဲဒါဆိုရင်ဒိဋ္ဌိပြုတ်ရင်အပယ်ချမဲ့တဏှာပါပြုတ်သွားတယ်လို့ဒီလိုနားလည်ထားရင်ဒိဋ္ဌိပြုတ်အောင်မကျင့်တယ်ဘူးလားကျင့်တယ်အပယ်ချမဲ့တဏှာပြုတ်တော့အပယ်သွားရအောင်မလားမသွားတော့ဘူးဒါကြောင့်မလို့သောတာပန်ဖြစ်တဲ့ပုဂ္ဂိုလ်တနည်းပြောရင်ဒိဋ္ဌိပြုတ်သွားတဲ့ပုဂ္ဂိုလ်ဟာအပယ်ချအောင်အပယ်ကြအောင်ချမဲ့တဏှာကိုပါဖြုတ်နိုင်နိုင်တဲ့အတွက်သူ့ကိုအပယ်တကားပိတ်တယ်လို့ခေါ်တယ်နော်ကဲအဲ့လိုအပယ်တကားပိတ်အောင်ဘယ်လိုကျင့်ကြမလဲအားလုံးဆိုလိုက်ကျင့်ကြံဆိုတာဧခန္ဓာထင်ရာပေါ်ရာရှုရမည်ကျင့်ကြံဆိုတာဧခန္ဓာထင်ရာပေါ်ရာရှုရမည်ကျင့်ကြံတယ်ဆိုတာခန္ဓာနှစ်မျိုးရှိတယ်အိရှင်ခန္ဓာနဲ့ဧည့်သည်ခန္ဓာအဲ့ဒီနှစ်မျိုးမှာဘယ်ခန္ဓာကိုရှုရမှာလဲဆိုရင်ဧည့်သည်ခန္ဓာကိုရှုပါတဲ့ဘယ်ခန္ဓာကိုရှုရမှာအဲ့ဒီဧည့်သည်ခန္ဓာနားလည်ဖို့အတွက်အိရှင်ခန္ဓာကိုအရင်ပြောပြမယ်နော်အလုံးလိုက်ဆိုလိုက်ရေပြင်းပမာအိရှင်ဟာမသေးခင်မှာတွေ့ရမည်ရေပြင်းပမာအိရှင်ဟာမသေးခင်မှာတွေ့ရမည်အိရှင်ခန္ဓာဆိုတာရေပြင်းကြီးနဲ့တူတယ်တဲ့အိရှင်ခန္ဓာကဘာနဲ့တူတာကဲတက္ကမကြီးတွေရေကန်ကြီးတက္ကံလောက်အာယုံပြုတ်လိုက်ကြည့်တယ်နော်ရေကန်ကြီးတက္ကံအာယုံပြုတ်ကြည့်အဲ့ဒီရေကန်ကြီးကဆက်နေရသည့်ရေမခမ်းဘူးတဲ့ညွေမိုးဆောင်အကုန်လုံးခံနိုင်ရရှိတဲ့ရေကန်ကြီးတကံအဲ့ဒီရေကန်ကြီးမှာညွေရသည့်ကြည့်လဲရေရှိနေတယ်မိုးရသည့်ကြည့်လဲရေရှိနေတယ်ဆောင်းရသည့်ကြည့်လဲရေရှိနေတယ်ညွေမိုးဆောင်ဗျာသည့်ဘလို့ပြောင်းပြောင်းရေမခမ်းတဲ့ရေကန်ကြီးအဲ့ကန်ကြီးတကရေဟာမိမိငယ်စဉ်ကသွားကြည့်တော့လဲတွေ့ရတာပါအခုနေသွားကြည့်လဲတွေ့ရတာပဲမသေးမချင်းပဲကြည့်နိုင်သမျှသွားကြည့်နောင်ဆယ်နှစ်ကြာလို့သွားကြည့်လေရေတွေတွေ့နေအောင်မှာအဲ့ဒီလိုမသိမချင်းတွေ့မြင်ရတဲ့ရေပြင်းကြီးပမာအခုဒကာဒကာမတို့ရဲ့ခန္ဓာကိုယ်ဟာလည်းပဲမွေးကလေးကမတွေ့ကြရဘူးလားတွေ့ကြရလားတွေ့ကြရတယ်လူတွေအပြောမှာတော့ယောက်ျားမိန်းမပေါ့နော်ယောက်ျားလို့ခေါ်ပါတယ်မိန်းမလို့ခေါ်ပါတယ်လို့သတ်မှတ်ထားတဲ့ဒီကိုယ်ကာယတလံမြလောက်ရှိတဲ့ဒီကိုယ်ကာယကြီးဟာငယ်ငယ်လေးကလည်းမှန်ကြည့်တော့မြင်ခဲ့တယ်ရွယ်ရွယ်ရောက်တော့လဲမြင်ရတယ်အသက်ကြီးတော့လဲမြင်နေတော့ပဲငယ်ငယ်ကလည်းငါ့ကိုပဲအခုလည်းငါ့ကိုပဲနောင်လည်းမသေးခင်တော့ငါ့ကိုပါပဲလို့သတ်မှတ်ထားတဲ့ယောက်ျားမိန်းမတို့ခွဲခြားသမုတ်ခေါ်ဝေါ်ကြတဲ့ဒီခန္ဓာကိုယ်ကြီးသည်ရေပြင်းနဲ့တူတယ်မနေ့ကကြည့်တော့ကလည်းရှိတယ်ဒီနေ့ကြည့်တော့လည်းရှိတယ်မနေ့ဖြင့်ကြည့်တော့လည်းရှိတော့မဲ့နောင်လည်းမသိမချင်းတော့ရှိနေအောင်မှတွေ့နေအောင်မှပဲတဲ့အဲ့ဒီလိုမသိမချင်းတွေ့ရတဲ့ယောက်ျားမိန်းမသတ်မှတ်ထားတဲ့ဒီခန္ဓာကိုယ်ကိုအိရှင်ခန္ဓာလို့ခေါ်တယ်တဲ့ဘာခန္ဓာတဲ့အိရှင်ခန္ဓာအဲ့ဒါအိရှင်နဲ့ဧည့်သည်ဆိုတာမတူဘူးနော်အိရှင်ဟာအိမ်မှာခဏနေလာအမြဲနေလာအမြဲနေတယ်နော်အမြဲနေတာကအိရှင်ကိစ္စရှိရင်ရောက်လာမယ်ပြီးတော့ပြန်သွားမယ်အဲ့ဒါကဧည့်သည်အခုတရားဒဂမတို့ရဲ့ခန္ဓာကိုယ်ကမွေးကလေးကတွေ့ခဲ့မြင်ခဲ့တဲ့ခန္ဓာကိုယ်ကျမကမိန်းကလေးပါကျွန်တော်ကယောက်ျားလေးပါလို့ဒီလိုသတ်မှတ်ထားတဲ့ဒီခန္ဓာကိုယ်ကြီးဟာ လွန်ခဲ့တဲ့၄-၅နှစ်ကလည်းတွေ့နေတာပဲဒီနေ့ထိလည်းတွေ့နေတာနောင်လည်းမသိမချင်းတွေ့ရအောင်မှအမြင်မြင်တွေ့နေရတဲ့ခန္ဓာကိုယ်ဖြစ်တော့ဒီခန္ဓာကိုယ်ဧည့်သည်လို့ပြောမလားအိရှင်လို့ပြောမလားအိရှင်အမြင်မမြင်ရဘူးလားမြင်ရလားမြင်ရတယ်အဲ့ဒီယောက်ျားမိန်းမခေါင်းကိုချေလက်သတ်မှတ်ထားတဲ့ဒီခန္ဓာကိုယ်ဒီအမြဲတမ်းမြင်တွေ့နေရတယ်မသိမချင်းတွေ့မြင်နေရတဲ့အတွက်အိရှင်ခန္ဓာတဲ့အလုံးစုလိုက်နော်ရေပွဲပမာဧခန္တံရှုပွားစဉ်မှတွေ့ရမည
်
ရေပွဲပမာငါခန္တံရှုပွားစဉ်မှတွေ့ရမည
်
ရှုပွားအားထုတ်စဉ်မှတွေ့မြင်ရမယ်ခန္တံငါဘတနည်းပြောရင်ဧည့်သည်ခန္တာနော်ရေပြင်ကြီးမှာမိုးတွေရွာချလိုက်လို့ရှင်ရေမျက်နှာပြင်နဲ့မိုးပေါက်လေးတွေထိမှန်တော့ရေပွက်ကလေးတွေမထဘူးလားမထ
ပါဘူး
အဲ့ဒီရေပွက်လေးကကြာရှည်ခံလာခဏလေးလားမထ
ပါဘူ
းအခုထိမှန်အခုပွဲအခုပြက်နော်အဲ့ဒီလိုရေပွက်နဲ့တူတဲ့ခန္ဓာကိုတော့ဧည့်သည်ခန္ဓာလို့ခေါ်တယ်ရေပြင်ကတော့မသိမချင်းတွေ့နေရတယ်မနေ့ကသွားကြည့်တော့ကလည်းဒီရေပြင်ပဲဒီနေ့ကြည့်တော့လည်းဒီရေပြင်နောင်လည်းကြည့်ဘယ်လိုအချိန်ကြည့်ကြည့်ဒီရေပြင်ကြီးမြင်နေရတယ်ဟောရေပွက်ကြတော့မိုးပေါက်လေးမှန်လုံးမှာပွက်လိုက်တယ်ပြီးရင်ပြက်သွားတယ်မရှိတော့တရင်ကအတွင်းမှာပဲဖြစ်လာပြီးတရင်ကအတွင်းမှာပဲပျောက်ွယ်သွားတယ်အဲ့ဒီလိုဖြစ်ပေါ်လာပြီးပျောက်ွယ်သွားတဲ့ရေပွက်နဲ့တူတဲ့ခန္ဓာကိုတော့ဘာခန္ဓာခေါ်ဧည့်သည်ခန္ဓာအိမ်ရှင်ဆိုတာအိမ်မှာအမြဲနေတယ်အဲ့တဲ့ဆိုတာကခဏလေးနေတာအကြောင်းဆောင်လို့ရောက်လာတယ်ရောက်လာပြီးအလုံးစက်ကိစ္စလေးလည်းပြီးရောပြန်သွားရောအဲ့ဒီလိုပဲအကြောင်းကြုံရင်ဖြစ်ပေါ်လာမယ်ပြီးတော့ပျောက်သွားမယ်အဲ့ဒါကိုဘာခန္ဓာဧည့်သည်ခန္ဓာတဲ့နော်အဲ့တော့ဝိပဿနာတရားရှုပွားအထုတ်မဲ့ယောဂီပုဂ္ဂိုလ်ကဘယ်ခန္ဓာကိုရှုရမှာလဲဆိုရင်ဧည့်သည်ခန္ဓာရှုရမှာဘယ်ခန္ဓာကိုရှုရမှာဧည့်သည်ခန္ဓာရှုတဲ့ဧည့်သည်ခန္ဓာက၅ပါးအိရှင်ခန္ဓာကတော့အခုမျက်စိနဲ့မြင်နေရတဲ့ကိုယ်ခန္ဓာယောက်ျားဘာမိန်းမတာပါသမုတ်ထားတဲ့တဏ္ဏမြားလောက်ဟဲ့ဒီကိုယ်ယုတ်ကြီးကိုဘာလို့ခေါ်လဲအိရှင်ခန္ဓာဧည့်သည်ခန္ဓာဆိုတာက၅ပါးရှိတယ်လိုက်ဆိုလိုက်နော်
ရူပခန္ဓာ
ဖောက်ပြန်တတ်သောတရားအစုဝေဒနာခန္ဓာခံစားတတ်သောတရားအစုသင်ညက်ခန္ဓာမှတ်သားတတ်သောတရားအစုသင်္ခါရခန္ဓာတိုက်တွန်းတတ်သောတရားအစုဝိညာဉ်နဲ့ခန္ဓာသိတတ်သောတရားအစုဧည့်သည်ခန္ဓာဘယ်နှပါ5ပါတဲ့เนาะအဲ့ဒီဧည့်သည်ခန္ဓာ5ပါးကိုဝိပဿနာရှုပါတဲ့အိရှင်ခန္ဓာကဒီကိုယ်ကာယတလံမြတ်လောက်ခြေပွားကနေငယ်တိတ်တွင်းမှာရှိတဲ့ဒီကိုယ်ကာယဒီအိရှင်ခန္ဓာအဲ့ဒီအိရှင်ခန္ဓာထဲမှာခဏရောက်လာတဲ့ဧည့်သည်ပမာဖောက်ပြန်ပြောင်းလဲတဲ့သဘောခံစားတဲ့သဘောမှတ်သားတဲ့သဘောတိုက်တွန်းတဲ့သဘောသိတဲ့သဘောရဲ့လို့ဧည့်သည်၅ဦးရောက်လာတတ်တယ်။ရောက်လာတဲ့ဧည့်သည်၅ဦးခန္ဓာများကိုဝိပဿနာရှုပါတဲ့။အိရှင်ခန္ဓာရှုရမှာလားဧည့်သည်ခန္ဓာရှုရမှာလား။ဧည့်သည်ခန္ဓာရှုရမှာ။ကဲဧည့်သည်ခန္ဓာကဘယ်နှပါး။၅ပါးရှိတယ်။ရူပခန္ဓာဖောက်ပြန်တတ်သောတရားအစုနော်။အခုဒကာဒကမတို့ရဲ့ခန္ဓာကိုမှဖောက်ပြန်တဲ့တရားမရှိဘူးလားမရှိပါဘူးခင်ဗျာဖောက်ပြန်တယ်ဆိုတာရှေးခေတ်ကစကလုံးဒီတိုင်းသုံးခဲ့တာခုခေတ်စကလုံးနဲ့ပြောင်းသုံးရင်ပြောင်းလဲတတ်တာတဲ့ဘာလို့တတ်တာပြောင်းလဲတတ်တာအခုနေပံကာလေးပြိလိုက်ရင်ခန္ဓာကိုယ်ဘယ်လိုနေမလဲပူလာမယ်နော်ပံကာလေးဖွင့်လိုက်တော့အေးတယ်ပူရာကနေအေးရာကိုပြောင်းလဲတတ်တဲ့သဘောမရှိဘူးလားမရှိပါဘူးခင်ဗျာပူရာတိတသမတ်ထက်အမြဲဖြစ်နေတာမဟုတ်ဘူးနော်အေးတဲ့ဘက်ကိုပြောင်းသွားတတ်တယ်။အေးရကလည်းတသမတ်ထက်အမြဲဖြစ်မနေဘူး။ပူတဲ့ဘက်ကိုပြောင်းသွားတတ်တယ်။အဲ့လိုပြောင်းလဲတတ်သောကြောင့်ရူပခန္ဓာ အတူပြောရင်တော့ယုတ်တရားဗတ္တရားတယ်လေပြောင်းလဲတတ်လို့ယုတ်ပူရာတိအေရာဘက်သို့ပြောင်းတတ်တယ်အေရာကလည်းပူရာဘက်သို့ပြောင်းတတ်တယ်အဲ့လိုပြောင်းလဲတတ်လို့ယုတ်လို့ခေါ်တယ်အဲ့ဒါကိုဘာခန္ဓာဧပေခန္ဓာအဲ့ဒီပြောင်းလဲတတ်တဲ့သဘောတရားကိုဝိပဿနာရှုရမယ်တဲ့မြင်နေရတဲ့ယောက်ျားမိန်းမကိုယ်လုံးကိုရှုရမှာလားပြောင်းလဲတတ်တဲ့သဘောကိုရှုရမှာလဲပြောင်းလဲတတ်တဲ့သဘောကိုရှုရမှာနော်ပြောင်းလဲတတ်တဲ့သဘောဆိုတော့ဒီခန္ဓာကိုယ်ကိုပြောင်းလဲတာမပြောင်းလဲတာတတိထားကြည့်လိုက်ရင်အပြင်ကယာတိဥဒ္ဓပူရင်ကိုယ်ခန္ဓာကလည်းပူလာတယ်အပြင်ကယာတိဥဒ္ဓအေးရင်ခန္ဓာကလည်းအေးလာပြန်ရောပူလိုက်အေးလိုက်နဲ့တမျိုးတည်းလားပြောင်းလဲနေလားအဲ့ပြောင်းလဲလို့ဘာလို့ခေါ်လဲယုတ်เนาะတခုမှတ်ထားအသက်ရှူကြည့်လိုက်ပါမိမိရဲ့နှာသီးဝမှာတတိထားကြည့်လိုက်တော့တွန်းကန်နေတိုးနေတယ်လှုပ်ရှားနေတယ်အေးသွားတယ်နှွေးသွားတယ်အမျိုးမျိုးသဘောလေးတွေမတွေ့ရဘူးလားရှူသွင်းလိုက်တဲ့ကနှာသီးဝနံရံလေးတွေတွန်းကန်ပြီးတော့ဝင်သွားတာအဲ့တွန်းကန်တဲ့အချိန်ကြည့်လိုက်တော့ငြိမ်နေတာမဟုတ်ဘူးလှုပ်ရှားနေတာရှူသွင်းလိုက်တော့အပြင်လေနှာခေါင်းဝလာထီတော့အေးသွားတယ်ရှူထုတ်တော့အတွင်းထဲကလေခန္ဓာကိုယ်တွင်းမှာအပူငွေ့နဲ့ပေါင်းပြီးပြန်ထွက်လာတဲ့လေနှာခေါင်းဝနံရံလေးထိသွားတော့နှွေးသွားတာဒီနှာသီးဝမှာလေတိုးတဲ့ထိတဲ့သဘောလေးကြည့်လိုက်တော့တမျိုးတည်းလားအမျိုးမျိုးပြောင်းနေလားအမျိုးမျိုးပြောင်းနေအေးတဲ့အခါအေးလိုက်နှွေးတဲ့အခါနွေးလိုက်တခါတလေတွန်းကန်တယ်တခါတလေလှုပ်ရှားတယ်တခါတလေကျတော့နှာခေါင်းဝတဝိုက်မှာတင်းတင်းကြက်ကြက်နားတော်နားနေတယ်မခံနိုင်ဘူးတခါတလေကျပြန်တော့နုနုညံ့ညံ့ခွန်လေးကိုစီတို့ပြီးပုံထားတယ်လို့နုအီးလို့အသက်ရှူရတာနုညံ့လိုက်တင်းကြက်လိုက်မကြုံးလိုက်မပြောင်းနဲ့ပြောင်းနေလားပြောင်းနေတယ်အဲ့ဒီလိုပြောင်းတဲ့တက်လို့နှာခေါင်းဝမှာတွန်းနေတိုးတိုးတယ်တွန်းကန်တယ်လှုပ်ရှားတယ်အေးတယ်နွေးတယ်တင်းကြပ်မာကြောတယ်နူးညံ့တယ်ဆိုတဲ့ဒီသဘောလေးတွေကိုဘာလို့ခေါ်မလဲယုတ်ဘာလို့ခေါ်မလဲဘာဖြစ်လို့ယုတ်ခေါ်တာပြောင်းလဲတတ်လို့ယုတ်เนาะအခုဒကမကြီးတို့ခန္ဓာကိုယ်ကိုပြန်ကြည့်လိုက်တော့ထိုင်ကားစားနဲ့အခုချိန်နဲ့တူသေးလားထိုင်ကားစားကတက်တောင်တက်တာเนาะအခု15မိနစ်ကြော်ခဲ့ပြီမိအဲမိနစ်အစိတ်ကြော်ပြီတဲ့เนาะနိုင်ဝက်နောက်ပြည့်တော့မယ်တရားစတင်နာတာကနေတွေ့ကြည့်ရင်နိုင်ဝက်ပြည့်တော့မယ်အဲ့ဒီအချိန်မှာအောက်ပိုင်းခန္ဓာကိုတတိထကြီးအရင်နဲ့တူသေးလားမတူဘူးထိုင်ကစားကအေးနေမယ်ဖြာတို့အခင်းတို့အသားနဲ့ထိလိုက်တော့အေးတယ်အထိုင်ချာတော့ခန္ဓာကိုအပူငွေ့တွေကပေါင်းစပ်ပြီးလဲထွက်လာရောကြည့်လိုက်တော့ပူတယ်တက်တောင့်တက်တာအနေထားနေနာတယ်ကျင်တယ်ကြိုက်တယ်ထုံတယ်အမျိုးမျိုးမပြောင်းလားပြောင်းသွားလားအဲ့ပြောင်းလဲတတ်တဲ့သဘောကိုဘာလို့ခေါ်ယုတ်เนาะပြောင်းလဲတတ်တဲ့သဘောကိုယုတ်လို့ခေါ်တယ်ဒါဆိုရင်တကူလုံးမှာပြောင်းလဲတတ်တဲ့သဘောတွေမရှိဘူးလားရှိတယ်တကူလုံးမှာပြောင်းလဲတတ်တဲ့သဘောတွေရှိတယ်ခေါင်းမှာလည်းရှိတာပဲကိုယ်လုံးနဲ့လည်းရှိတာပဲခေါင်းကိုချစ်လက်ပေါင်းဆက်ထားတဲ့ဒီကိုယ်ကောင်ကြီးကအိမ်ရှင်ခန္ဓာเนาะအဲ့ဒီအိမ်ရှင်ခန္ဓာကိုမရှိဘူးဘယ်ခန္ဓာရှိရမှာအဲ့တဲ့ခန္ဓာအဲ့တဲ့ခန္ဓာကနံပါတ်၄ဖောက်ပြန်ပြောင်းလဲတဲ့ယုတ်အဲ့ဒါအဲ့တဲ့ခန္ဓာနော်ဖောက်ပြန်ပြောင်းလဲတဲ့ယုတ်ဒီအဲ့တဲ့ခန္ဓာခေါင်းထဲမှာလည်းတခါတလေတော့ပုံမှန်ပဲကြီးကြီးလင်းလင်းတခါတလေကျတော့ကြိုက်လာတယ်မပြောင်းလားပြောင်းသွားလားပြောင်းသွားတယ်တသမတ်ထက်တသလုံးဒီတိုင်းနေတာတော့မဟုတ်ဘူးနော်ကြိုက်လာတယ်ကြိုက်လာတယ်ဆိုတာငကိုကမကြိုက်ဘူးခုမှကြိုက်လာတယ်ဆိုတော့ပြောင်းလဲသွားပြီပေါ့အဲ့တော့ကြိုက်တယ်ဆိုတဲ့သဘောတည်းပြောင်းလဲလို့ဘာလို့ခေါ်မှာယုတ်เนาะကြိုက်ရကနေပြီးတော့ဂျာဂျာလဲအောင်မူးသွားပြန်တယ်မဖြစ်ဘူးလားဖြစ်လားဂျာလဲပြောင်းသွားတာပဲဗတ္တရားလဲယုတ်တရားကြိုက်တာလဲယုတ်တရားမူးတာလဲယုတ်တရားစုကနဲ့စုကနဲ့ခေါင်းထဲမှာဒစစ်စစ်နဲ့ထိုးနေတာဒါလဲယုတ်တရားပြောင်းလဲတတ်လို့ယုတ်လို့ခေါ်တာเนาะအဲ့ဒီလိုခေါင်းထဲမှာဖြစ်တယ်လို့ပဲကိုယ်လုံးထဲမှာရောမဖြစ်ဘူးလားဖြစ်တာပေါ့တလက်လက်နဲ့ရင်တုံနဲ့မောတယ်ကြက်တယ်ဝမ်ပိုက်ထဲကအောင့်နဲ့နာတယ်ရစ်တယ်ခါရဲကကြိုက်တယ်တောင့်တယ်တင်းတယ်အဲ့ဒီလိုအကြောင်းဆုံးလာလို့ရှိရင်တမျိုးမျိုးပြောင်းလဲသွားတဲ့ဒီသဘောကိုဘာလို့ခေါ်တာလဲယုတ်အထိုင်ကြတော့အောက်ပိုင်းခန္ဓာကိုယ်မှာထုံတယ်ကျင်တယ်ပူတယ်နာတယ်ကြိုက်တယ် အမျိုးမျိုးပြောင်းလဲတဲ့သဘောတွေမဖြစ်ဘူးလားဖြစ်လားဖြစ်တယ်ဒါမြင်ရင်တကူလုံးမှာရှိနေတာနော်ယောက်ျားမိန်းမသမုတ်ထားတဲ့အိရှင်ခန္ဓာတကူလုံးထဲမှာဖောက်ပြန်ပြောင်းလဲနေတဲ့ဧည့်ခန္ဓာတွေမဖြစ်ဘူးလားဖြစ်နေလားကဲကိုလုံးဆိုတဲ့အိရှင်ကိုရှုမှလားအထဲမှာဖြစ်တဲ့ဖောက်ပြန်ပြောင်းလဲတဲ့ဧည့်ကိုရှုမှလားအဲဝိပဿနာရှုတယ်ဆိုတာဧည့်ခန္ဓာရှုရမှာနော်အဲ့ဒါအဲ့တဲ့ခန္ဓာထဲမှာနံပါတ်1ကရုပ်တရားရူပခန္ဓာလို့ခေါ်တဲ့ရုပ်တရားအဲ့ရုပ်တရားကိုတတ်တတ်မှတ်မှတ်ပြောရင်အရှင်ဘုရားရဲ့ရုပ်ဆိုတာစုံအောင်စည်းအောင်အချင်းချင်းမှတ်ခြင်းတယ်ဘယ်လိုလုပ်မလဲဆိုရင်အာလုံးဆိုလိုက်နော်ကိုနှင်းဆက်ရာ
ကိုနှင်းဆက်ရာ
ကိုရဲမှာ
ကိုရဲမ
ှာပေါ်ရရုပ်ရှုရပေမည
်
ကိုနှင်းဆက်ရာကိုယ်တည်းမှာပေါ်ရာရုပ်ရှုရပေမည
်
ဟောခြေဘွားကနေငယ်ဒိဋ္ဌိကိုကောင်ကြီးတစ်ခုလုံးကိုဘာလို့ခေါ်လဲကိုလို့ခေါ်တယ်ဘာတယ်လဲကိုဘာခန္ဓာလဲအိရှင်ခန္ဓာเนาะခြေဘွားကနေငယ်ဒိဋ္ဌိကိုကောင်ကြီးတစ်ခုလုံးကိုကိုလို့ခေါ်တယ်အိရှင်ခန္ဓာအဲ့ဒီအိရှင်ခန္ဓာထဲမှာတစ်ခုလုံးအနှံ့အပြားမှာဖောက်ပြန်ပြောင်းလဲတဲ့သဘောလေးတွေမရှိဘူးလားအဲ့ဒါကဘာခန္ဓာလဲဧသည်ခန္ဓာရုပ်တရားကိုပြောတာနော်ခေါင်းထဲမှာလည်းပြောင်းလဲတာတွေရှိတယ်ကိုယ်လုံးထဲမှာလည်းရှိတယ်လက်ထဲမှာလည်းရှိတယ်ခါထဲမှာပေါင်ထဲမှာတင်မထဲမှာဒူးထဲမှာခြေထောက်ထဲမှာနေရာစုံမှာမရှိဘူးလားရှိလားအဲ့တော့ခြေဘွားကနေငယ်တဲ့ကြီးကိုယ်ကောင်ကြီးတစ်ခုလုံးအတွင်းမှာဘယ်နေရာမှာဘာပဲဖြစ်ဖြစ်ဖြစ်သမျှဖောက်ပြန်ပြောင်းလဲမှုအားလုံးကိုရုပ်လို့ခေါ်တယ်ရုပ်လို့ရှုမယ်ဘာလို့ခေါ်လဲရုပ်လို့ခေါ်ရုပ်လို့ရှုမယ်ဘုန်းကြီးအခုခေါ်တာကဓမ္မာနုပတ္တနာတတိပဌံတဲ့နော်ဓမ္မဆိုတာရုပ်နဲ့နံအနုဆိုတာကထက္ခာထက္ခာအကျဉ်းကျဉ်းလို့ပြောတာနော်တကျဉ်းကြည့်ပြီးပြီးတာမျိုးမဟုတ်ဘူးနော်အကျဉ်းကျဉ်းပတ္တနာဆိုတာကြည့်နေတာတဲ့၃မျိုးပေါင်းတော့ရုပ်နဲ့နံကိုထက္ခာထက္ခာကြည့်နေတာသည်ဓမ္မာနုပတ္တနာအဲ့တော့အခုဘုန်းကြီးပြောတာကရုပ်တရားเนาะရုပ်တရားကိုထက္ခာထက္ခာကြည့်နေမဲ့ခေါင်းမှာကြိုက်တာလဲကြည့်ရမှာပဲเนาะရင်ပတ်ထက်ကအောင့်နေလဲကြည့်ရမှာပဲဗိုက်ထဲမှာနာနေလဲကြည့်ရမှာပေါင်ထဲကကြိုက်ဒူးစစ်ထဲကနာဘယ်နေရာဘာဖြစ်ဖြစ်ဖောက်ပြန်ပြောင်းလဲတာမှန်သမျှရုပ်တရားအဲ့ရုပ်တရားတွေကိုရုပ်လို့ထက္ခာထက္ခာကြည့်နေတာဒီဓမ္မာနုပတ္တနာเนาะဒီရုပ်တမျိုးတည်းကြည့်ရမှာတော့မဟုတ်ဘူးပေါ့ခန္ဓာဘယ်နှပါလဲ၅ပါးခန္ဓာ၅ပါးရှိတော့၅ပါးလုံးကိုကြည့်ရမှာနော်ကဲဒီတော့ယူပက်ခန္ဓာရုပ်တရားတစ်ခုကိုအချင်းချင်းနားလည်ပြီးရင်ကြံတဲ့ခန္ဓာ၄ပါးကိုပြောပြမယ်ဝေဒနဲ့ခန္ဓာခံစားတတ်တော်တရားအစုဒကာဒကမတို့မှာခံစားမှုမရှိဘူးလားရှိလားရှိတယ်ခံစားမှုကိုစာလို့ပြောတော့ဝေဒနာနော်စာလို့ပြောတော့ဝေဒနာမြန်မာလိုပြောတော့ခံစားမှုအဲ့ခံစားမှုဟာထင်ရှားတာနဲ့ပြောရင်ချမ်းသာဆင်းရဲဝမ်းသာဝမ်းနည်းလေးမျိုးရှိတယ်နော်မထင်မရှားပြောရင်အလဲအလတ်သဘောလေးတစ်ခုရှိတယ်အာလုံးပေါ်ရင်၅မျိုးတခါတလေပြောကြတယ်လေငါနဲ့စိတ်ချမ်းသာလိုက်တာမပြောဘူးလားဒုက္ခဝေဒနာနော်စိတ်ဆင်းရဲလိုက်တာစိတ်ညစ်လိုက်တာကိုယ့်ကိုယ်ကိုတတ်တောင်ပေးလိုက်ခြင်းတယ်အဲ့ဒါပါလေဒုက္ခဝေဒနာဝမ်းသာလိုက်တာထခုံမိမတတ်ပဲဒေါမနတဝေဒနာနော်ဝမ်းနဲ့လိုက်တာမျက်ရည်တောင်ကျတယ်ဆိုတော့ဒေါမနတဝေဒနာခံစားမှုတွေလူတိုင်းမှာမရှိဘူးလားအဲ့ခံစားမှုလဲအိမ်ရှင်လားဧည့်တယ်လားဧည့်တယ်အရင်တော့ငငယ်တုန်းကမခံစားဘူးလားခံစားရတယ်ဒါပေမဲ့အရင်တော့ခံစားတော့ခုရောတခုခုတော့ရှိနေတာပဲနော်ကဲငငယ်တုန်းကဝမ်းနဲ့လိုက်တာလူကျင်တာလေးမရလို့နော်အဲ့ဒီခံစားမှုအခုရှိနေလားမရှိတော့ဘူးဟိုတုန်းကဖြစ်ခဲ့တဲ့အခုမရှိဘူးရှင်းရှင်းပြောရင်နေ့လည်းကအတူစုပြီးမစားကြဘူးလားပျော်လဲပျော်တယ်အရသာလဲရှိတယ်အခုအဲ့ဒီရှာဘော်ကအရသာတွေရှိနေသေးလားကောင်းလိုက်တာဟဲ့ဟင်းလေးကရှာဘော်ကအရသာကိုတော့ရုပ်လို့ခေါ်တယ်နော်ဒီကိုယ်ထဲမှာဖြစ်သည်မရုပ်တရားနော်ရှာဘော်ကအရသာကရုပ်တရားအဲ့ဒီရတာလေးကကောင်းတော့စိတ်ကမနေနိုင်ဘူးပြောတယ်ဟင်းလေးကကောင်းလိုက်တာကောင်းလိုက်တာဆိုတာခံစားမှုနော်အဲ့ဒီခံစားမှုအခုရှာပေါ်မှာရှိနေသေးလားမရှိတော့ဘူးစောစောကဖြစ်ခဲ့တယ်ကိုမရှိဘူးနော် ဧည့်သည်ဆိုတာအကြောင်းဆိုရင်ရောက်လာတယ်ပြီးတော့ပြန်သွားတယ်เนาะအဲ့ဒီလိုပဲအကြောင်းဆုံးတော့အရသာလေးပေါ်လာတယ်ကောင်းလိုက်တာဆိုတဲ့ခံစားမှုလေးပေါ်လာတယ်ပြီးတော့လည်းကြာရှည်ရှိတာမဟုတ်ဘူးခဏအတွင်းမှာပျောက်သွားတယ်ဒါဆိုရင်ဒီခံစားမှုဟာအိမ်ရှင်လားဧည့်သည်လားဧည့်သည်စောစောတုန်းကမှရှားပေါ်မှာအရသာရုပ်ကလေးခြုံလိုက်တာချင်းလိုက်တာပေါ်ခဲ့တယ်ပေါ်တရားလျော်စွာကိုကြိုက်တဲ့အရသာဖြစ်တော့ကောင်းလိုက်တာဟဲ့ဆိုတဲ့ခံစားမှုလေးဖြစ်ခဲ့တယ်အခုမရှိတော့ဘူးတရားနာနေတဲ့အချိန်ရှာဘောကရတာတွေပဲရောက်သွားမှမသိကောင်းလိုက်တာဆိုတာလည်းပဲစီမာနေမှမသိတော့ခဏအကြောင်းဆုံးလို့ပေါ်လာပြီးတော့ခုမရှိတော့ဘူးဆိုတဲ့ကအကြာကြီးနေတာလားခဏနေတာခဏနေတာဖြစ်တဲ့အတွက်ဒီခံစားမှုတွေပါလေဧည့်သည်တဲ့အဲ့တော့ဧည့်သည်ခံစားမှုတွေဟာတရားဒဂမတို့ခန္ဓာကိုယ်မှာအချိန်တိုင်းမဖြစ်ဘူးလားဖြစ်နေတာဖြစ်နေတဲ့ကြာရှည်တော့မဟုတ်ဘူးနော်အကြောင်းဆုံးရင်ဖြစ်လာမယ်ပြီးတော့ပျောက်သွားမယ်တခါတလေမကျင်နှက်စရာတွေးပြီးတော့စိတ်ဆိုးတယ်စိတ်ဆိုးတဲ့အခါကျတော့တောကလို့ခေါ်တဲ့ဒေါသနဲ့တွဲပြီးတော့ဒေါမနတစိတ်ဆင်းရဲတဲ့ဝေဒနာတွေမခံစားရဘူးလားခံစားရတယ်။နောက်အဲ့ဒါလေးစိတ်လည်းပြေသွားရောရည်စရာမောစရာလေးတွေပျော်ရင်ဆိုရင်တွင်းတွင်းနဲ့စိတ်ကလေးကပြေပြောက်သွားတော့ခုနကဲခံစားမှုရှိသေးလားမရှိတော့ဘူးဒါမြင်အကြောင်းဆုံးရင်ပေါ်လာတယ်ပြီးတော့မရှိတော့ဘူးဆိုတဲ့အခါခံစားမှုသည်အိမ်ရှင်လားဧည့်သည်လားဧည့်သည်အဲ့ဒီဧည့်သည်ခံစားမှုတွေဝမ်းသာသည်ဖြစ်စေဝမ်းနည်းသည်ဖြစ်စေစိတ်ချမ်းသာသည်ဖြစ်စေစိတ်ဆင်းရဲသည်ဖြစ်စေပေါ်လာသည်မခံစားမှုသည်ဧည့်သည်ခန္ဓာဧည့်သည်ခန္ဓာဖြစ်တဲ့အတွက်သူ့ကိုလည်းဝိပဿနာရှုရမယ်ရှုတဲ့အခါမှာဓမ္မနုပဿနာဆိုတာယုံနဲ့နံကိုရှုတာဆိုတော့ယုတ်ကတပါနံက၄ပါခန္ဓာ၅ပါးကိုခွဲတာနော်ယုတ်ကတပါနံက၄ပါဒါမြင်ခံစားမှုတွေပေါ်လာရင်နံလို့ရှုမယ်တဲ့မှတ်ထားနော်ခံစားမှုတွေပေါ်လာရင်နံစားဝမ်းတာလဲနံမဲ့ဝမ်းနေလဲနံမဲ့စိတ်ချမ်းသာလိုက်တာဆိုလဲနံမဲ့စိတ်ဆင်းရဲတယ်ဆိုလဲနံမဲ့အဲ့ဓာတွေကလည်းအကြောင်းဆုံးရင်ပေါ်လာတဲ့ပြီးတော့ပျောက်သွားမှာကိုယ်ဘဝမှာပြန်တွေးကြည့်ရင်ဝမ်းတာတာလဲအချိန်ချင်းနော်ဝမ်းနေတာလဲအချိန်ချင်းစိတ်ချမ်းသာတာလဲအချိန်ချင်းစိတ်ညစ်စိတ်ဆင်းရဲတာလဲအကျဉ်းချင်းဖြစ်ပြီးတော့မပြောက်ခဲ့ဘူးလားပြောက်ခဲ့တယ်အဲ့တော့ကိုယ်ခန္ဓာအမြင်မရှိတဲ့အတွက်သူကဧည့်သည်เนาะအဲ့ဒါတခုမှတ်ထားဝေဒနာနောက်တစ်ခါသင်ညာသင်ညက်ခန္ဓာမှတ်သားတတ်သောတရားစုတဲ့ဒကာဒကမတို့မှာအမှတ်သင်ညာမရှိဘူးလားငယ်ငယ်တုန်းကလေခလေးဘွားတုန်းကဘုမတိဘာမတိအရွယ်လေးမိဘရင်ကွင်းကတိခွင်ခေါ်သွားတော့လိုက်သွားရောလမ်းမှာနှွားကြီးတကောင်နဲ့တွေ့ရောဂျိုကတူတူဘိုးကကြီးကြီးအကောင်ကြီးကြီးလေးဘက်ထောက်တွေ့လိုက်တော့ဒါပါကြီးလဲလို့ခလေးကမေးတယ်။မေးတော့လူကြီးကသိတော့ပြောပြတာပေါ့။အဲ့ဒါနွားခေါ်တယ်။နွားနွားလို့ပြောလိုက်တော့ခလေးကနွားလို့မှတ်မထားဘူးလားမှတ်ထားတာ။နောက်တစ်ခါဂျိုတိုတိုဘိုကြီးကြီးအကောင်လဲတွေ့ရောခလေးကတန်းပြောတော့တာပဲပါတယ်။နွားအဲ့ဒါဘာဖြစ်လို့ပြောတာ။မှတ်ထားလို့အဲ့မှတ်ထားတဲ့သဘောကိုပါခေါ်တာ။ပညာတဲ့အဲ့ဒီမှတ်ပညာရောမရှိဘူးလားရှိလား။ရှိတယ်ဒီမှတ်ပညာရောအမြဲတမ်းမှတ်ထားတာလားမှတ်လိုက်ပြောက်လိုက်လား။တခါတည်းနဲ့တာမြင်းရင်ဘယ်သူမှစံပြီးပွဲမကြဘူးเนาะတခေါက်တော့ရအောင်မကျဲဘူးလက်ကျက်တာအဲ့ဒါမှတ်ထားတာပေါ့နောက်စံဝင်နှန်းနီးတော့ပျောက်သွားပျောက်သွားတော့စံပွဲကျအောင်เนาะအဆိုလိုတာအမှတ်တင်ညာလဲမမြဲဘူးလို့ပြောတာเนาะပေါ်လာလိုက်ပျောက်သွားလိုက်အဲ့ဒီတင်ညာကလည်းနန်တရားပဲเนาะအမှတ်တင်ညာလေးပေါ်လာရင်နန်လို့ပဲရှုမယ်တခုမှတ်တာနောက်တခါသင်္ခါရခန္ဓာတိုက်တွန်းတတ်သောတရားအစူတဲ့တိုက်တွန်းတဲ့တရားဘာကိုပြောတာလဲစေတနာဥဆောင်တဲ့သင်္ခါရတရားတွေကိုပြောတာเนาะတရားဓမ္မတို့မှာတိုက်တွန်းမှုဆိုတာမရှိဘူးလားကဲဒီနေ့ဘုန်းကြီးကြွလာမယ်ဥဝင်ကိုဒေါခင်မျိုးမြတ်တန်းတို့အိမ်မှာနေ့လည်တရားဟောမယ်တဲ့တွားအောင်ကြောင်းတဲ့တယောက်ပြောကြတယ်เนาะအချိန်လဲရောက်လာရောကဲကဲနေ့အချိန်ကြီးနေပြီတွားတော့အိမ်မှာဘလောက်လှုပ်ရှုပ်ချုပ်ထားခဲ့တော့နေ့တွားမယ်လို့ချင်းချင်းပြောထားတဲ့တိုင်မင်ထားတဲ့သူများတွေအိမ်ကထွက်တော့ပြီးနင်းနောက်ကျလို့မဖြစ်ဘူးနင်းထနင်းသွားကိုယ်စိတ်ထဲမှာကိုယ့်အကူမခိုင်းဘူးလားခိုင်းလားစိတ်ထဲမှာကိုယ့်ကိုယ်ကိုပြန်ခိုင်းတာဒီပါလဲတိုက်တွန်းတာအဲ့တိုက်တွန်းတာသင်္ခါရလို့ခေါ်တယ်နော်မနဲ့အိယာမထခြင်းထခိုင်းတယ်ခုနကြီးယုံသွားရမယ်အလုတ်ဆင်းရမယ်ဆိုရင်ရှင်းနိုင်တဲ့ကသင်္ခါရခန္ဓာကမတိုက်တွန်းဘူးလားတိုက်တွန်းတာပေါ့နင်းထတော့မျက်နှာတိကိုလက်တန်းစင်မနဲ့စာပြေစာမနဲ့ရောက်အောင်သွားမနဲ့ကိုနိုင်ကြီးရုံမြောင်နေမနဲ့ပြေးရမှာမြ мян ထမြ мян ထအဲ့နေလို့မဖြစ်ဘူးဇွဲမခန့်နဲ့မပေနဲ့ထစိတ်ထဲမှာတိုက်တွန်းနေတာနော်အဲ့တိုက်တွန်းမှုကကောင်းတဲ့ဘက်လဲတိုက်တွန်းတာမကောင်းတဲ့ဘက်လဲ တိုက်တွန်းတာဘယ်ဘက်ဘက်တိုက်တွန်းရင်သင်္ခါရနော်အဲ့တိုက်တွန်းတဲ့သင်္ခါရရောအမြဲရှိတာလားခဏပဲလားခဏပါဘူးကဲမနဲ့အဲ့ရထခဏဒီမှာထတိုက်တွန်းတယ်ကဲထလဲထပြီးလိုက်ရောအဲ့တိုက်တွန်းတာမရှိတော့ဘူးဒါမြင့်ခန္ဓာကိုယ်မှာခဏသာပေါ်လာပြီးပျောက်သွားတဲ့အတွက်အိမ်ရှင်လားဧည့်သည်လားအဲ့ဧည့်သည်ဖြစ်တဲ့တိုက်တွန်းမှုလဲတရားရှုရမယ်ဘာတရားလဲဆိုနံတရားနံက၄ပါးနော်ကဲနောက်တစ်ခုကဝိညာဉ်နဲ့ဝိညာဉ်နဲ့ခန္ဓာသိစိတ်ကလေးကိုပြောတာနော်ဝိညာဉ်ဆိုတာလူတွေသိပြီးရင်နောက်ဘဝမသွားသေးခင်ခိတ္တခဏအိမ်မှာလဲနေတတ်တယ်ဆိုတော့ဝိညာဉ်ကိုပြောတာမဟုတ်ဘူးနော်အဲ့ဒီဝိညာဉ်ကအတ္တဇွဲဝိညာဉ်အခုကသိစိတ်ကလေးကိုပြောတာနော်တရားဒဂမတို့မှာပူရင်လဲပူမှန်သိတာပဲအိမ်နဲ့အိမ်မှာအဲ့သိစိတ်ဝိညာဉ်လေးရှိလို့သိတာနော်အဲ့အသိဝိညာဉ်လေးကိုဘာလို့ခေါ်လဲနံလို့ပဲခေါ်တယ်နာမန်လည်းသိတယ်ထုံမန်လည်းသိတယ်ကျင်မန်လည်းသိတယ်ကောင်းမန်လည်းသိတယ်မကောင်းမန်လည်းသိတယ်ဘာဖြစ်ဖြစ်အကုန်လုံးကိုလိုက်သိနေတဲ့သိစိတ်ကလေးဟာခန္ဓာကိုယ်မှာမရှိဘူးလားရှိလားရှိတယ်နော်နေ့လည်းစားတုန်းကစာမန်သိတယ်အခုစာမန်သိသေးလားဘာလို့မန်သိထိုင်မန်သိတယ်ကြားမန်သိတယ်နော်မပြောင်းလည်းပြောင်းသွားလားပြောင်းတဲ့ဆိုတဲ့ကရှေ့ကစိတ်ကလေးမရှိတော့ဘူးလို့ပြောတာနော်နောက်တစ်မျိုးပြောင်းသွားရင်ရှိကဟာမရှိတော့အဲ့တော့မြဲသလားမမြဲဘူးလားခဏပဲအကြောင်းဆုံးရင်ပေါ်တယ်စားလို့စားမှန်းသိတဲ့စိတ်ပေါ်တာနော်ထိုင်တော့ထိုင်မှန်းသိတဲ့စိတ်ဖြစ်သွားပြန်ရော့အခုအတန်ကြာတော့ကြာမှန်းသိတဲ့စိတ်ဖြစ်သွားပြန်ရော့အမျိုးမျိုးဒီကြာမှန်းသိတဲ့စိတ်လည်းဖြစ်ရော့ရှိကစားမှန်းသိတဲ့စိတ်ထိုင်မှန်းသိတဲ့စိတ်တွေမရှိတော့အဲ့တော့ခဏသာပေါ်လာပြီးတော့ပျောက်ပြက်သွားတဲ့အတွက်ဒီသိစိတ်ကလေးဟာရောမြဲသလားမမြဲဘူးလားအိမ်ရှင်လားဧည့်သည်လားအိမ်ရှင်ကတော့မှန်ပါသွားကြည့်နေတိုင်းမတွေ့ဘူးလားတွေ့လားတွေ့တယ်ယောက်ျားပါမိန်းမပါသတ်မှတ်ထားတဲ့ဒီကိုကာယကြီးကတော့မသိမချင်းတွေ့နေရမှာတဲ့အဲ့ဒီမသိမချင်းတွေ့ရတဲ့ကိုကာယကြီးကအိမ်ရှင်အဲ့ဒီကိုကာယထဲမှာဖြစ်ပေါ်သွားတဲ့ဖောက်ပြန်တဲ့တရားအစုယုတ်ခံစားမှုတရားအစုနံမှတ်သားမှုတရားအစုနံတိုက်တွန်းမှုတရားစုနံသိမှုတရားစုနံအဲ့ဓာတွေကဧည့်သည်တွေတဲ့เนาะအကြောင်းဆုံးရင်ပေါ်လာမဲ့ပြီးတော့ပျောက်သွားကြမယ်ခဏသာဒီခန္ဓာမှာပေါ်လာပြီးပျောက်သွားတော့အိမ်ကိုဧည့်သည်လာပြီးပမာပေါ့သူ့ကိစ္စလေးရှိလို့ရောက်လာတဲ့အဲ့ကိစ္စလေးပြီးရောပြန်သွားရောအဲ့လိုဧည့်သည်နဲ့တူတဲ့ဒီခန္ဓာ၅ပါးကိုရှုရမှာတဲ့เนาะကြည့်တော့နောက်ခန္ဓာ၄ပါးကိုဘာလို့ခေါ်လဲနံလို့ခေါ်တယ်အဲ့နံကိုစုံစည်းအောင်ဘယ်လိုရှုမလဲအချင်းချုပ်ပြောဆိုရင်အားလုံးဆိုလိုက်စိတ်နှင်းဆက်ရာ
စိတ
်ထဲမှာ
ပေါ
်ရာနံရှုရပေမည
်
စိတ်နှင်းဆက်ရာစိတ်ထဲမှာပေါ်ရာနံရှုရပေမည်စိတ်နဲ့ဆက်ဆက်ပြီးတော့စိတ်ထဲမှာဖြစ်သမျှကြတော့ဘာလို့ရှိရမလဲနံကဲစိတ်ထဲမှာဘာတွေပဲဖြစ်ဖြစ်စိတ်ချမ်းသာရင်နံစိတ်ဆင်းရဲရင်စိတ်ညစ်ရင်လည်းဝမ်းသာရင်လည်းဝမ်းနည်းရင်လည်းရေတောက်ခြင်းတော့နံပဲစိတ်နဲ့ပတ်သက်လာရင်တော့ထိုင်ခြင်းနဲ့ထခြင်းနဲ့သွားခြင်းနဲ့စကားပြောခြင်းနဲ့တုံလုံးလဲလိုက်ခြင်းနဲ့လမ်းလျှောက်နေခြင်းနဲ့အစသဖြင့်စိတ်ဆန္ဒတွေအမျိုးမျိုးဖြစ်မှာပဲအဲစိတ်ဆန္ဒမှန်သမျှအားလုံးဒီပါလေနံတရားပြောဘာစိတ်ပဲပေါ်ပေါ်နံလို့ရှုပါလို့နှစ်ခုခွဲလိုက်တော့ယုံနဲ့နံနော်ဧည့်သည်ခန္ဓာ၅ပါးကိုနှစ်ခုခွဲတော့ယုံနဲ့နံဖောက်ပြန်ပြောင်းလဲတဲ့ကိုယ်ကောင်ကြီးအတွင်းတစ်ခုလုံးမှာဖောက်ပြန်ပြောင်းလဲသမျှကယုတ်တရားစိတ်အလိုဆန္ဒမှန်သမျှကနံတရားဆိုတော့ပုထုရှင်ရဲ့အမြင်နဲ့ကြည့်တဲ့ယောက်ျားမိန်းမသမုတ်ထားတဲ့အဲ့ဒီကိုကာယကြီးမှာတကယ်တမ်းပရမတ္ထနယ်ကခွဲချမ်းကြည့်လိုက်တော့ဘာနဲ့ဘာပဲရှိယုံနဲ့နံပဲရှိတယ်တဲ့เนาะအဲ့ယုံနံနှစ်ပါးကိုဝိပဿနာရှုတော့ဘုန်းကြီးအချင်းချုပ်လေးပြောပြမယ်မူလကမ္မထာနှာသီးပြားမှာတတိထားပြီးဝင်လေထွက်လေတိုးတာလေးကိုယုတ်လို့ရှုမယ်เนาะရှုတော့နှာသီးဝမှာတိုးနေတဲ့သဘောလေးကဘာတရားလဲယုတ်တရားကိုယ်ထဲမှာဖြစ်ရင်ယုတ်เนาะအဲ့ဒီယုတ်ကိုဘယ်သူကသိတာနံကသိတာနံဆိုတဲ့ဒီစိတ်ကလေးကများသောအပြင်ဟရိယဝတ္ထုလို့ခေါ်တဲ့နှလုံးသွေးမှာကိန်းနေတာနော်နှလုံးသွေးဆိုတာလေကိုယ်ကိုဟရိယဝတ္ထုခေါ်တာမဟုတ်ဘူးနော်နှလုံးသွေးထဲမှာ စိတ်ကိန်းနိုင်လောက်တဲ့အကြည်ယုတ်ကလေးရှိတယ်အဲ့ဒါကိုမှဟရိယဝတ္ထုလို့ခေါ်တာနော်အဲ့ဒီဝတ္ထုယုတ်ကိုစိတ်ကလေးကမှီးနေတာမိမိကနှာသီးပြားကိုလည်းအာယုံပြလိုက်ရောဟရိယဝတ္ထုမှကိန်းနေတဲ့စိတ်ကလေးကနှာသီးပြားဘက်ကိုလှမ်းကိုင်းညွတ်ပြီးတော့သိတာလိုချင်တဲ့အရာတစ်ခုကိုလက်နဲ့လှမ်းယူထိလိုက်တယ်လို့ပဲနှာသီးပြားမှာပေါ်နေတဲ့တိုးသဘောဆိုတဲ့အာယုံလေးကိုဟရိယဝတ္ထုတွေကယင်ထဲကထွက်လာပြီးတော့လှမ်းထိပြီးသိလိုက်တယ်လို့အသက်ရှူသွင်းလိုက်လို့နှာသီးဝမှာတိုးသွားရင်စိတ်ကလေးကဒီတဲကနေထွက်ပြီးတော့အဲ့ဒီတိုးတဲ့သဘောလေးကိုလက်ညှိုးလေးနဲ့ထောက်ခနဲ့ထောက်ပြီးသိလိုက်တယ်လို့ပဲထွက်လာပြီးကပ်ပြီးတော့သိလိုက်တယ်တိုးတာလေးလည်းပြောင်းသိတာလေးလည်းပြောင်းတခါတိုးလာပြန်တယ်အာယုံဆိုင်ကြည့်လိုက်သိလိုက်ပြန်တော့ယင်ထဲကနေပြီးတော့အသိစိတ်ကလေးဟာထွက်လာပြီးတော့အဲ့ဒီနှာသီးဝကိုဖတ်ခနဲ့ပြေးကပ်ပြီးတော့သိလိုက်တယ်လို့ပဲတိုးတာလေးပြောင်းတော့အဲ့အသိလေးကလည်းပြောင်းသွားပြန်ရောတစ်ချက်တိုးတာနဲ့တစ်ချက်အသိလေးပေါ်လာတယ်။ပေါ်လာတဲ့အသိလေးကလည်းယင်ထဲကထွက်လာပြီးဟောဒီနှာသီးဝတိုးနေတဲ့နေရာလေးကိုလှမ်းပြီးလက်ညှိုးလေးနဲ့ထောက်ထောက်သိတယ်လို့ပဲ။တိုးနေတာကနှာသီးဝမှာသိတဲ့စိတ်ကလေးကယင်ထဲကထွက်လာပြီးအဲ့ဒီနှာသီးဝတိုးသဘောအာယုံကိုလှမ်းကိုင်းညွတ်လက်ညှိုးနဲ့ထိပြီးသိတယ်လို့မျိုး။လှမ်းကိုင်းညွတ်ပြီးတော့အာယုံပြုတ်ပြီးသိလိုက်တာ။အဲ့တော့ကြီးနေတဲ့ယောဂီရဲ့ဉာဏ်ထဲမှာလေတိုးနေတာလေးကနှာသီးဝမှာရှူသွင်းတစ်ချက်ရှူထုတ်တစ်ချက်မှန်မှန်တိုးနေတယ်တိုးတိုင်းတိုးတိုင်းကိုဟောဒီယင်ထဲမှာကိန်းနေတဲ့စိတ်ကလေးကတစ်ချက်တိုးတစ်ချက်သိတစ်ချက်တိုးတစ်ချက်သိလှမ်းလှမ်းပြီးတော့သိနေတာတိုးတာလေးကလည်းတတ်တတ်သိတာလေးကလည်းတတ်တတ်တွဲနေလား꽌နေလား꽌နေတာနော်တိုးတာပေါ်မှာသိတာလေးပေါ်လာတယ်တိုးတာလည်းပြောင်းသိတာလည်းပြောင်းတိုးတာလေးပေါ်ရင်သိတာလေးပေါ်လာပြန်တယ်တိုးတာပြောက်သွားရင်သိတာလည်းပြောက်သွားတယ်ဒီမှာဥပမာလေးတစ်ခုဖုံးပြမယ်အော်ဒီမှာလက်ဝါးထောင်တာတဲ့ဒီဘက်ကလက်ညှိုးနဲ့လှမ်းထိုးတယ်လို့နော်ဒီနေရာမှာတိုးသဘောလေးကတိုးနေတယ်မှန်မှန်ရှူသွင်းတော့နှာသီးဝမှာမတိုးဘူးလားတိုးလားယင်ထဲကစိတ်ကလေးကဒီလိုလှမ်းပြီးတော့ကပ်ပြီးတစ်ချက်သိလိုက်တိုးတာလေးလည်းပျောက်သွားရောသိတာလေးလည်းပျောက်သွားနောက်တိုးတာလေးပေါ်ရင်စိတ်ကလေးကထွက်လာပြီးကပ်ပြီးသိလိုက်တယ်လို့ပြီးတော့တိုးတာလည်းပျောက်သိတာလည်းပျောက်အဲ့လိုတိုးပြီးတိုးနှာသီးဝမှာတိုးနေတယ်စိတ်ကလေးကလည်းတစ်ချက်တိုးတစ်ချက်ထွက်သိတစ်ချက်တိုးတစ်ချက်ထွက်သိနဲ့အမှန်တကယ်တော့ထွက်တဲ့သဘောတော့မဟုတ်ဘူးပေါ့အာယုံရှိရကိုကိုင်းညွတ်ပြီးတော့သိလိုက်တာနော်အဲ့လိုတစ်ချက်တိုးတစ်ချက်သိနဲ့ကြီးနေရတဲ့ယောဂီရဲ့ဉာဏ်ထဲမှာရှင်းနေတာပဲတိုးနေတာလေးတစ်ခုသိလိုက်တာကတစ်ခုတိုးတာလေးတစ်ခုသိလိုက်တာကတစ်ခုတိုးတာကဗာတရားရုပ်တရားသိလိုက်တာကနံတရားရုပ်နဲ့နံကိုစာပေကပြောတယ်နာမရူပအတ္တမိတ္တနံနဲ့ရုပ်ကမရောဘူးတဲ့တတ်တတ်စီရှင်းနေအောင်ဖြစ်နေတာနော်အဲ့တော့မှဩနံကဒီကနေလှမ်းသိနေတာရုပ်ကဟိုမှာဖြစ်နေတာတိုးနေတာသူတို့ကတတ်တပါလားယုတ်တတ်နံတတ်နှစ်ခုမရောမရှက်သူ့သီးခြားသူ့အလုံးနဲ့သူဖြစ်နေတာပါလားလို့ကြွယ်ကြွယ်ပြပြသိလိုက်တဲ့အချိန်မှာနာမရူပဝဝဋ္ဌာနေနတက္ကာယဒိဋ္ဌိယပဟာနံဟောတိတဲ့နာနဲ့ယုတ်ကိုလည်းမြင်လိုက်ရောတက္ကာယဒိဋ္ဌိပြုတ်တယ်တက္ကာယဒိဋ္ဌိဆိုတာငါကောင်သူကောင်ခိုင်မြဲတဲ့အတ္တကောင်လေးခန္ဓာတည်းရှိတယ်လို့ယူတာတက္ကာယဒိဋ္ဌိနော်အခုယုတ်နဲ့နံလည်းမြင်လိုက်ရောယုတ်ကတတ္တနံကတတ္တအဲယုတ်ကလည်းတိုးပြီးတော့ပျောက်သွားတယ်ဒီဘက်ကသိတဲ့စိတ်ကလည်းတိုးလိုက်တာနဲ့လှမ်းသိတယ်သိလည်းပြီးတော့ပျောက်သွားတယ်နှစ်ခုလုံးမြဲလားမမြဲဘူးလားအဲ့ဒါလည်းတွေးလိုက်ရောဒီခန္ဓာထဲမှာခိုင်းတဲ့မြဲတဲ့အတ္တဆိုတာရှာလို့ရသေးလားသက်ကာယဒိဋ္ဌိမပြုတ်ဘူးလားပျောက်သွားတယ်အေးဒါရှုနေစဉ်မှာပြုတ်တာကိုပြောတာနော်အဲ့တော့ဘာကိုရှုလို့ပြုတ်တာဧဘယ်ခန္ဓာရှုလို့နော်အင်းရှင်ခန္ဓာကိုကြည့်မယ်ဆိုရင်ဆိုပါတော့နာသီးဝမှာတိုးတဲ့သဘောမကြည့်ပဲနဲ့နှာခေါင်းကြည့်မယ်နော်နှာခေါင်းဆိုတာပြညတ်ကိုနော်ပုံတရံမရှိဘူးလားရှိလားပြညတ်ကိုအကြံမြင်ပြောရင်လေပုံတရံရှိတယ်တဲ့နှာခေါင်းမှာနှာခေါင်းပုံတရံခေါင်းမှာခေါင်းပုံတရံလက်ကလက်ပုံတရံကိုယ်လုံးကကိုယ်လုံးပုံတရံခြေထောက်ကခြေထောက်ပုံတရံသူ့ပုံတရံနဲ့သူအကုန်ရှိတယ်နော်အဲ့ပုံတရံရှိတာကိုဘာလို့ခေါ်လဲပြညတ်အဲ့ပညတ်ဆိုတာပုံတရံရှိတယ်။အဲ့ပုံတရံရှိတဲ့ပညတ်ကိုဘာလို့ခေါ်လဲ?အင်ရှင်။အင်ရှင်လို့ခေါ်တယ်နော်။အဲ့အင်ရှင်နှာခေါင်းကကဲဘယ်အချင်းကြည့်ကြည့်မရှိဘူးလားရှိလား။ရှိနေတယ်။အဲ့ဒီနှာခေါင်းကိုသာကြည့်မယ်ဆိုရင်ဖြစ်တာလည်းမမြင်ဘူး၊ပြက်တာလည်းမမြင်ဘူး။ဘာဖြစ်လို့လဲနှာခေါင်းကြီးကမွေးကလေးကပါလာတာခုထိလည်းရှိတယ်မနဲ့ဖြစ်လဲ။ရှင်းမှမသိမချင်းရှိနေမှာတော့အေးဖခင်ကလည်းဖြစ်ပြီးပြက်တယ်မမြင်ဘူးတဲ့။ငါကြည့်တော့လည်းဒီနှာခေါင်းကြီးကအမြဲရှိနေပါလား။အမှန်တော့ဧည့်သည်ကိုကြည့်လို့လားအင်ရှင်ကိုကြည့်လို့လားအင်ရှင်ကိုကြည့်တော့ဧည့်သည်ဖြစ်တဲ့နှာခေါင်းဝတိုးနေတဲ့သဘောဆိုတာဝါယောဓာတ်ဥဆောင်တဲ့ယုတ်တရားနော်အဲဝါယောဓာတ်ဥဆောင်တဲ့ယုတ်တရားပထဝီ အဘောဝါယောတေဇောဓာတ်ကြီးလေးပါဥဆောင်ပွဲစည်းထားတယ်ဘသူအာတန်လဲတိုးတဲ့တွန်းတဲ့နေရာမှာဝါယောဓာတ်ကအာတန်တယ်သူကဥဆောင်နော်အဲ့တော့ဝါယောဓာတ်ဥဆောင်တဲ့ရုပ်တရားကိုကိုကရှုနေတာဖြစ်တဲ့အတွက်ရုပ်တရားဆိုတာဧည့်သည်မြဲလားမမြဲဘူးလားမမြဲဘူးအဲ့ဒီဝါယောဓာတ်ကိုကြည့်လို့ရုပ်ရဲ့နာမ်ရဲ့တွေ့တယ်ပြီးတော့ရုပ်လည်းပျောက်သွားတယ်နာမ်လည်းပျောက်သွားတယ်မမြဲတာလည်းမတွေ့ရဘူးလားတွေ့ရတယ်တွေ့ရတယ်ဒါကြောင့်ဆိုလိုက်ဧဘေခန္ဓာပိမတာဝိပဒနာဉာဏ်ဝင်သည်ဧဘေခန္ဓာပိမတာဝိပဒနာဉာဏ်ဝင်သည်ဘေခန္ဓာတိမဧဒေခန္ဓာတိမဝိပဿနာဉာဏ်ဝင်တာအရှင်ခန္ဓာကြည့်လို့ကတော့ဝိပဿနာဉာဏ်မဝင်ဘူးနောက်တစ်ခုပြောပြမယ်ခေါင်းနဲ့ကြိုက်တာနော်ခေါင်းဆိုတာကအရှင်ခေါင်းမှာခေါင်းပုံတရံနဲ့ကိုယ်ခေါင်းလေးကိုနေ့စဉ်မှန်ကြည့်မတွေ့ဘူးလားတွေ့နေလားတွေ့နေတယ်အများအမြင်တွေ့နေတယ်ငါခေါင်းကဘယ်လိုဆိုတဲ့ပုံတရံနဲ့တကွတိနေရတဲ့အဲ့ဒီအရှင်ခန္ဓာလို့ခေါ်တဲ့ခေါင်းဆိုတဲ့ပုံတရံပညာအဲ့ဒီပုံတရံပညာကိုကြည့်ပါကြည့်လိုက်လို့ရှိရင်မနေ့ကလည်းဒီကောင်းကရှိဒီနေ့လည်းရှိမနေ့ပြင်လည်းရှိဖခင်ကမမြဲဘူးငါတွေ့တာကဒီကောင်းကအမြဲတွေ့နေရတယ်ဘယ်လိုပါလဲလို့အနိစ္စပေါ်မှာတန်တရားဖြစ်မယ်နော်တကယ်တမ်းကျတော့အဲ့ဒီခေါင်းဆိုတာဟာအိမ်ရှင်တနည်းပြောရင်ပညာအဲ့ပညာအိမ်ရှင်ဖြစ်တဲ့ခေါင်းကြီးကိုကိုကသွားကြည့်လို့ဝိပဿနာဉာဏ်မဖြစ်ဘဲနဲ့မြဲတယ်လို့ထင်တာကြိုက်တယ်ဆိုတဲ့သဘောလေးဟာဒီကောင်းထဲမှာအမြဲရှိသလားမရှိဘူးနော်အကြောင်းဆိုရင်ဖြစ်လာတဲ့အစားမလို့ဖြစ်ဖြစ်ပေါ်နေပူထက်သွားမိလို့ဖြစ်ဖြစ်ကြိုက်ကြိုက်တယ်ဆိုတဲ့ဖောက်ပြန်မှုမဖြစ်ဘူးလားဖြစ်လာဖြစ်တယ်ဖြစ်လာတဲ့ကြိုက်မှုကတော့ကဲခေါင်းမကြိုက်ဘူးလားကြိုက်ဘူးလားကြိုက်ဘူးတယ်အခုရှိနေလားမရှိဘူးဆိုတဲ့ကမြဲတယ်လားမမြဲဘူးလားမမြဲဘူးဧည့်သည်ကြတော့မမြဲဘူးတဲ့အဲ့တော့ကြိုက်တဲ့သဘောလေးဟာအကြောင်းဆုံးရင်ဖြစ်လာမယ်ပြီးတော့ပျောက်သွားမယ်ပျောက်သွားတဲ့အတွက်မမြဲဘူးဆိုတာကိုမသိရဘူးလားသိရတယ်သိရတယ်မမြဲတာသိတယ်ဆိုတာအနိစ္စနုပဒနာဉာဏ်ကိုပြောတာနော်ကဲအဲ့ဒါအနိစ္စနုပဒနာဉာဏ်ဆိုတာဝိပဒနာဉာဏ်အဲ့ဒီဝိပဒနာဉာဏ်ကအိမ်ရှင်ခေါင်းကိုကြည့်လို့လားဧည့်သည်ကြိုက်တာကြည့်လို့လားဧည့်သည်ဖြစ်တဲ့ကြိုက်တဲ့သဘောကြည့်လို့မြင်တာအိမ်ရှင်ခေါင်းကိုကြည့်ရင်မမြင်ဘူးဒီခေါင်းကြီးကမနေ့လည်းတွေ့ဒီနေ့လည်းတွေ့မနေ့ပြင်လည်းတွေ့ငငယ်တုန်းကလည်းရှိခဲ့တာပဲစသည်ဖြင့်ပညာဖြစ်တဲ့အိမ်ရှင်ကိုသာကြည့်နေလို့ကတော့ဝိပဒနာဉာဏ်မဖြစ်နိုင်ဘူးတဲ့ဧည့်သည်ခန္ဓာကြည့်မှသာဝိပဒနာဉာဏ်မြင်မယ်ဒါကြောင့်တရားကမာတို့ခန္ဓာနှစ်မျိုးမှာဘယ်ခန္ဓာကိုရှုရမလဲဧသည်ခန္ဓာရှုရမှာဆိုလိုက်ခန္ဓာ၅ပါးခန္ဓာ၅ပါးဧသည်များရှုပွားမပြတ်နေရမည်ခန္ဓာ၅ပါးဧသည်များရှုပွားမပြတ်နေရမည်ไอ้ขันธ์5บาเอ็ดเตะนี่โหมะเป็ดบาลงเนี่ยมาชุบว้านี่มะเป็ดชุบว้านี่ซะรอตะบิ่ดรอโตอ่ะพะยาอะลุ่ลุ่นี่จ๋าดาบะละลุ่มะเป็ดตะระจาชุมะเลยโลเม้เสียชื่อเด้เนาะเตียชุเด้ซอดาชุซอดาบาลุ่ดาแลงกตกถ่ายนี่ดาโหบอกดาหมอกูเนาะชุซอดาชีต้งโหบอกดาเมมาโหลบอกยินจี้นี่เด้โหลบอกดาเนาะชีต้งกะชุเด้โหลต้งเน่เมมาโหลบอกยินจี้นี่เด้ตะคู่รอชื่อเด้บ่ตามันอปอยันจ้อจี้ดาหมอกูเตเตชาชาຫນလုံးတွင်จี้ดาเตเตชาชาຫນလုံးတွင်จี้ดาကိုပဲတရားရှုတယ်လို့ခေါ်တာကဲဒီတော့အဲ့จี้တယ်ဆိုတာလေးကဘယ်အချိန်မဆိုจี้လို့မရဘူးလားရတာရတာပေါ့အလုံးလုံးနေရင်ဖြတ်ခနဲ့ကိုယ်ခန္ဓာကိုကြည့်မရဘူးလားအတန်လေးကြားလဲကြားတဲ့တန်လေးကြည့်ပေါ့เนาะကြားတဲ့တန်လေးဘယ်နားမှာသွားကြည့်မှာကဲအတန်ကြားရင်ဘယ်နားမှာကြည့်မှာအတန်နောက်ကိုလိုက်မလားနားမှာကြည့်မလားနားမှာကြည့်ဘာဖြစ်လို့လဲအတန်ဆိုတာနားမှာကြားတာเนาะနားမှာကြားတာဖြစ်တဲ့အတွက်နားမှာတတိကကြည့်အတန်နောက်လိုက်ရင်ပြညတ်ပါတယ်เนาะဘယ်နားကအတန်ဘယ်အကောင်အတန်ငှက်ကလေးတကောင်အော်ရင်ဘာငှက်ကလေးရဲ့မသိဘူးငှက်ပုံတရံနဲ့တမ်းပြီးတွေ့တော့တာเนาะအဲ့ဒါဘာပါလဲပြညတ်ပြညတ်ပါတယ်နားမှာကြားတဲ့အတန်ကိုနားကြည့်ရုပ်မနေရမှာတတိကကြည့်လိုက်တော့မှအတန်ပဲလာရိုက်ခတ်လိုက်တယ်ဘာကောင်းဆိုတာမပါတော့အဲ့တော့အကောင်ရှိတဲ့နေရာကိုလိုက်အာရုံပြုရမလားအတန်ကြားတဲ့နားမှာတတိကရမလား နာမတတိကကြာသမျှအတန်ဒီရုပ်တရားเนาะမြင်သမျှအစင်းလဲရုပ်တရားနံသမျှအနံ့လဲရုပ်တရားစားသမျှအရတာလဲရုပ်တရားခန္ဓာကိုယ်မှာလာထိတွေ့သမျှကြမ်းကြမ်းနူးနူးအထိတွေ့တွေလဲရုပ်တရားတဲ့အဲ့ဓာတွေအားလုံးကိုကဲမြင်တိုင်းကြားတိုင်းနံတိုင်းစားတိုင်းသွားရင်လာရင်လှုပ်ရင်ကန်ရင်မိမိခန္ဓာမှာတတိလေးကပ်ကြည့်လိုက်ရင်တရားမဖြစ်ဘူးလားဖြစ်လားဖြစ်တယ်ဒါဆိုရင်ဝိပဿနာခက်လားမခက်ဘူးเนาะဘာကခက်တာမကြည့်တာပဲခက်တာเนาะကြည့်တာမခက်ဘူးเนาะအခုဘုန်းကြီးပြောပြပြီလေခေါင်းကိုက်တယ်ဆိုခေါင်းမကြည့်နဲ့ကိုက်တာလေးကြည့်ဘိုက်အောင်ရင်ဘိုက်ပုံတရားကြီးမကြည့်နဲ့အောင့်တဲ့သဘောလေးကြည့်ရင်ထဲကအောင့်နေဆိုလို့ရှိရင်လည်းရင်ဘတ်ပုံစံမကြည့်နဲ့အောင့်တာလေးကြည့်เนาะအဲ့ဒီလိုအဲ့ဒီလိုအဲ့တဲ့အကြောင်းဆုံးရင်ဖြစ်ပေါ်ဖြစ်ပေါ်လာတတ်တဲ့အဲ့တဲ့သဘောလေးတွေကိုကိုယ်ကကြည့်မယ်အဲ့ဒါဆိုရင်ဝိပဿနာရပြီနော်ဝိပဿနာကမခက်ဘူးခက်တာကမကြည့်ဖြစ်တာနော်အဲ့တော့ကိုယ်အလုပ်ကိုအယုံနဲ့ဆိုင်လိုက်ရောကြည့်တဲ့အလုပ်ဘက်ကိုလျှော့လိုက်ရောအဲ့တော့လျှော့တဲ့အလေးချင်းနဲ့များတော့လုံးလုံးမကြည့်ဖြစ်တော့တရားနဲ့ကြောမပြတ်ဘူးလားပြတ်သွားတယ်ပြတ်သွားအောင်နော်အခုဒါဆိုရင်တရားလုတ်တယ်ဆိုတာဖះရှင်းမှာငုတ်တုတ်ထိုင်နေမှတရားလုပ်တာမဟုတ်ဘူးเนาะငုတ်တုတ်ထိုင်ပြီးရှုနိုင်လဲဖះအယုသေးပြင်းနေဆိုတော့ပိုကောင်းတာပေါ့အဲ့လိုမလုံနိုင်လို့တရားမဖြစ်ဘူးလို့ပြောမရဘူးเนาะမိဖို့ကြောင့်တွဲမှာချက်ရင်ပြုံရင်လဲရတယ်ကိုလုတ်တမြကိုအမူအရာလေးကိုယုတ်ပေါ့ကိုစိတ်ထဲမှာပေါ်လာတာမှန်တမြနံပေါ့အဲ့ဒီယုတ်နံနှစ်ပါးကြည့်ကျင်တာကိုကြည့်ဓမ္မနုပဒနာဆိုတာယုတ်နဲ့နံကိုထပ်ခါထပ်ခါကြည့်တာအဲ့တခုတော့ရှိတယ်ရုပ်ထင်ရှားရင်ရုပ်ကိုကြည့်ပါနံထင်ရှားရင်နံကိုကြည့်ပါထင်ရှားရာတစ်ခုကိုကြည့်တယ်เนาะဆိုပါတော့ထိုင်ပြီးတရားရှုတဲ့ယောဂီထိုင်ထိုင်ချင်းတော့ခန္ဓာကိုယ်တည်းဖောက်ပြန်ပြောင်းလဲတာတည်တည်ချာချာမထင်ရှားတော့နှာသီးဝါးမှာထွက်လေဝင်လေတိုးတာလေးကြည့်ရတာပေါ့เนาะအထိုင်နဲ့ကြာလာရောတဏှာကပူတယ်တဏှာကအေးတယ်တဏှာကနာတယ်စသည်ဖြင့်ဖောက်ပြန်ပြောင်းလဲတဲ့သဘောတွေမထင်ရှားဘူးလားထင်ရှားရင်အဲ့ဖောက်ပြန်ပြောင်းလဲတဲ့သဘောတွေကိုယုတ်လို့ရှုပါတဲ့ထင်ရှားရာကိုရှုတယ်နော်ဝိပဿနာပါကတာပိနေနာဒါဝိသုဒ္ဓိမက်ကပြောတာဝိပဿနာဆိုတာထင်ရှားရာကိုရှုတယ်မထင်ရှားတဲ့ဟာကြတော့အာယုံကိုပဲမနဲ့လိုက်ရှာနေရတဲ့အတွင်းအာယုံကြောင့်ပင်ပန်းမှုတွေဖြစ်တယ်တဲ့နော်ထင်ရှားတာကြတော့အာယုံကိုတကူတကရှာစရာမလိုကြီးလိုက်တာနဲ့တွေ့နေပြီဆိုတော့တက်တောင့်တက်တာကြီးလို့မရဘူးလည်းရတယ်ရတယ်အဲ့တော့ရုပ်ထင်ရှားရင်ရုပ်ပေါ့အဲ့လိုရုပ်ကိုကြည့်နေတဲ့ဖြတ်ခနဲဆိုเออบรรณาญရှိမလဲမသိဘူးနိုင်လေးကြည့်ကျင်လိုက်တာစိတ်ကလေးကပေါ်လာတယ်အဲ့ဒါကြတော့ရုပ်ထင်ရှားလားနံထင်ရှားလားအဲ့ကြတော့နံကိုပြောင်းရှုလိုက်ပေါ့เนาะကြည့်ကျင်တဲ့စိတ်ကလေးနံလို့ရှုလိုက်ကဲဒါဆိုရင်စိတ်ဘက်ကပေါ်လာရင်နံကိုရှုမယ်ကိုယ်ထဲမှာဖောက်ပြန်ရင်ရုပ်ကိုရှုမယ်ကိုယ်ကအဲ့ဒါလေးကိုတတိကပ်ပြီးတော့ကြည်နေုံနဲ့ဝိပဿနာမဖြစ်ဘူးလားဖြစ်တာမပင်မန်းပဲဖြစ်တယ်เนาะအမှန်တကယ်အဲ့ဒီလုပ်ငန်းအတွက်တရားဒဂမတို့မှာဘာအရေးကြီးလဲအလေးအကျင့်လေးပဲအရေးကြီးတာနော်စလောက်ခါစဒီလုပ်ငန်းဟာအလေးအကျင့်မရှိသေးရင်ဟိုဘက်နဲ့ဒီဘက်လွန်ဆွဲအလုပ်ဘက်နဲ့ကြည့်တဲ့ဘက်လွန်ဆွဲနေတဲ့အတွက်ကောင်းကောင်းမကြည့်တတ်ဘူးအဲဒီလိုသာကြည့်နေလို့ရှိရင်ဟိုဘက်ကအလုပ်ကတွင်မှာမဟုတ်တော့ဘူးအဲ့လိုတွေလည်းဖြစ်တတ်တယ်ဒါပေမဲ့ဘယ်ဟာမဆိုးအလေးအကျင့်အရေးကြီးတယ်နော်လေးကျင့်ပြီးကြည့်ပါများသွားလို့ရှိရင်လုပ်ငန်းလုပ်နေတာတစ်ဖက်လုပ်ငန်းလည်းမပြတ်ဘဲနဲ့တတိလေးကအားကောင်းလာတော့ဖြတ်ခနဲ့ကိုယ်ထဲမှာဘာဖြစ်နေလဲအလိုလိုကြီးမြတ်တာဖြစ်နေရောအဲ့ဒီကြီးတဲ့စိတ်ကလေးလဲအားကောင်းသွားရောကိုယ့်ရဲ့စိတ်ဟာဝိပဿနာဘက်ကိုကိုင်းမှုညွတ်မှုဝိပဿနာဘက်ကိုအားဆိုင်မှုအားကောင်းသွားတဲ့အတွက်အရေးပေါ်လာပြီဆိုရင်ဘယ်အချိန်မဆိုဖြတ်ခနဲ့ဖြစ်လိုက်တာနဲ့ဖြစ်တာကိုကြည့်ပြီးသားဖြတ်ခနဲ့ဖြစ်လိုက်တာနဲ့ဖြစ်တာကိုကြည့်ပြီးသားကြီးတဲ့လေးချင်းအားကောင်းတော့တမင်တကာအားမဆိုင်ရဘဲနဲ့ကြီးတဲ့အာယုံမှန်သမျှရှင်းရှင်းလင်းလင်းတွေ့သွားတယ်ရှင်းရှင်းလင်းလင်းနဲ့တွေ့သွားရောအော်ဒါဒီကဒီလိုပါလားဒါဒီကဒီလိုပါလားကျင်းကျင်းသိသိသိသိသွားတယ်တရားရှုတယ်ဆိုတာဉာဏ်နှမျိုးရှိတယ်နော်ရှုဉာဏ်နဲ့ပေါ်ဉာဏ်ဘာဉာဏ်လဲလိုက်ကြည့်နေတာကိုဘာလို့ခေါ်လဲရှုဉာဏ်နော်ရှုဉာဏ်လို့ခေါ်တယ်ရုပ်လို့လဲရှုရတာပဲနာမ်လို့လဲရှုရတာပဲရှုတယ်ဆိုတာကြည့်နေတာနော်အော်ဒါရုပ်တရားတွေပဲဖောက်ပြန်ပြောင်းလဲနေတာဒီလိုကြည့်ရတယ်အော်ဒါကနန္တရားသူကခန်းစားနေတာသိနေတာစသဖြင့်ဒီလိုနှလုံးသွင်းကြည့်အဲ့ဒါကိုရှုဉဏ်လို့ခေါ်တယ်ရှုရင်းရှုရင်းနဲ့ခုနဘုန်းကြီးပြောသလိုပေါ့အဲတိုးတာလေးကတတ်တတ်သိနေတာလေးကတတ်တတ်သူတို့နှစ်ခုကမတူဘူးဟဲ့တတ်တတ်စီပါလား ဒီနှစ်ခုမှတပါတခြားဟာလည်းမရှိပါလားအသိလေးကပေါ်လာတာနော်အဲ့ဒါတွေးယူရတာမဟုတ်ဘူးနော်ကြီးနေရင်လည်းသူကသူပေါ်လာတာကိုယ့်ရဲ့ကြီးနိုင်စွမ်းပုံမူတည်ပေါ်လာတာအဲ့ဒါကိုဘာညာလဲပေါ်ညာတရားရှုတယ်ဆိုတာဘယ်ညာလိုခြင်းလို့ပေါ်ညာလိုခြင်းလို့နော်ပေါ်ညာကလည်းဒီတိုင်းပေါ်မှာလားကြီးနေရှုနေမှာပေါ်မှာလားကြီးနေရှုနေမှာပေါ်တာနော်အဲ့လိုကြီးရင်ရှုရင်လည်းဒီနှမျိုးပါလားဆိုတော့ပထမတော့ကကိုကတိုးတာကိုကြည့်ရင်တိုးတာတက်တက်ပဲကိုဘကတိတာကိုမမြင်ဘူးနော်တိတာကိုမမြင်ဘူးတိုးတာကိုပဲအားဆိုင်ပြီးမလွတ်အောင်စိတ်တွေတောင်းသွားမြောက်သွားမသွားအောင်ဒါပဲအားဆိုင်နေရတာနောက်အရှိန်လေးလည်းကောင်းလာရောအေးအေးဆေးဆေးပဲရှုနိုင်သွားအောင်အေးဆေးရှုနိုင်တော့စိတ်အေးအေးနဲ့ကြည့်လိုက်ကြည့်ရောဒီဘက်ကတိုးနေတယ်ဒီဘက်ကတိနေတယ်နှစ်ခုလုံးမြင်သွားတယ်ရုပ်ကိုကြည့်ရင်နာမတွဲပြီးမြင်သွားတာအဲ့လိုလဲမြင်သွားရောအမြင်အာယုံကရခင်နဲ့မတူတော့ဘူးအားဆိုင်စရာမလိုပဲနဲ့နှစ်ခုကို꿰ပြီးအေးအေးလဲမြင်သွားရောဟဲ့ဒီလိုလေးပါလားလို့မြင်လိုက်တာနဲ့တပြိုင်နဲ့အဲ့လိုမြင်တဲ့ဉာဏ်ကိုပါလဲပေါ်ဉာဏ်အဲ့ဒီပေါ်ဉာဏ်တစ်ချိန်ပေါ်လိုက်တာနဲ့ယောဂီရဲ့စိတ်အစဉ်အလာလေးတရားပေါ်မှာတအားအားရသွားတယ်တဲ့တအားကျဉ်တ်သွားတယ်ဩဒီလိုလေးပါလားလို့အသိလေးတစ်ချက်ဖြစ်လိုက်တာနဲ့အဲ့ဒီအသိဖြစ်တဲ့အချိန်ကစိတ်ဟာကြည်လင်တန်ရှင်းပြီးတော့ဘာမှအနောက်ချက်မရှိတဲ့အချိန်ပဲအဲ့လိုသိလိုက်တော့အဲ့ဒီအချိန်လေးမှာယောဂီရဲ့စိတ်အားဟာတအားတက်ပြီးတော့ပိုကြည့်ဖြစ်တယ်ပိုပြီးအားဆိုင်ဖြစ်တယ်ပိုအားဆိုင်ပိုကြည့်ဖြစ်တော့ပိုမသိရဘူးလားသိရလားသိရတာပေါ့ချင်းချင်းချင်းချင်းနဲ့လေဩဒီတိုးနေတာလေးကြောင့်ဒီသိစိတ်ကလေးကပေါ်လာတာတိုးတာကအရင်သူ့တိုးလိုက်လို့ဒီဘက်ကသိတာသူ့မတိုးရင်ဒီဘက်ကအသိရမပေါ်ဘူးတိုးတာကဘာတရားလဲရုပ်တရား तू အကြောင်းတော့ तू တိုးလို့ဒီဘက်ကအသိစိတ်ကလေးကပေါ်လာတာအသိစိတ်ကနန္တရာသူကပါလေအကျိုးတရားကြောင်းကျိုးကိုတရှူတချိုက်တွင်းမှာမတွေ့လားတွေ့လားအဲ့ဒါတခါတည်းအသိတဲ့အလိုလိုပေါ်တာနော်သူကအကြောင်းသူကအကျိုးလို့စာသင်ပြီးတော့လိုက်စဉ်းစားရတာမျိုးမဟုတ်ဘူးနော်သူကသူ့ကိုညံထဲမှာအဲ့လိုပေါ်လာတာအဲ့လိုပေါ်လာပြီးတော့ကြည်ရင်ကြည်ရင်နဲ့တိုးတာလေးရဲ့တိကနဲ့ပြတ်ဒီဘက်ကတိတာလေးရဲ့လည်းတိကနဲ့ပြတ်သွားဟဲ့ငကိုတော့ကတော့တိုးတာနဲ့တိတာနဲ့တိုးတာနဲ့တိတာနဲ့တိကနဲ့တိကနဲ့ပြတ်ပြီးပျောက်ပျောက်ပျောက်ပျောက်သွားမှမတွေးရဘူးအခုတော့တိုးတာနဲ့တိတာနဲ့ဟာတိုးလိုက်ပြေးလိုက်တိုးလိုက်ပြေးလိုက်နဲ့တိုးအတွဲလေးနဲ့သူအတွဲလိုက်အတွဲလိုက်ပေါ်လာလိုက်ပျောက်သွားလိုက်ပေါ်လာလိုက်ပျောက်သွားလိုက်နဲ့ကြီးလို့တဲကောင်းတာပဲယောဂိန်စိတ်ထဲမှာဘယ်မှအာယုံမရောက်ဘူးအဲ့ဒီချိန်ကငြိမ့်နေတာပဲငြိမ့်နေတဲ့အတွက်စိတ်ကလေးတအားငြိမ့်နေတော့ယောဂီအားမဆက်ရဘဲနဲ့ကိုဟိုရုပ်ရှင်ထိုင်ပြီးတော့စိတ်ဝင်စားပြန်ရုပ်ရှင်စားကထိုင်ကြည့်နေတယ်လို့သူကသူ့ကိုစိတ်ဝင်စားပြီးတော့အလိုလိုငြိမ့်ပြီးကြည့်နေနိုင်တာကျင်းကျင်းနဲ့တဒိုးတသိတဒိုးတသိနဲ့တိုးတာပြောက်တိတာပြောက်တိုးတာပေါ်တိတာပေါ်တိုးတာပြောက်တိတာပြောက်သူ့အယုံနဲ့သူ့ရှုစိတ်အတွဲလိုက်ကလေးအတွဲလိုက်ကလေးချုပ်ပြောက်ချုပ်ပြောက်သွားတာတွေ့တော့တွေးပါများတော့မှအဲပြောက်သွားပြီဟဲ့ပြောက်သွားပြီပထမတော့ဒီလောက်ပဲနော်ပြောက်သွားပြန်ပြီဟောပေါ်လာပြန်ပြီပြောက်သွားပြန်ပြီဟောပေါ်လာပြန်ပြီပြောက်သွားပြန်ပြီအမေဒီလိုလေးဖြစ်နေတာနောက်ကြတော့ပျောက်ပါတွေမြင်မှလည်းများရောဩသူတို့ဘယ်မှမြဲလို့လဲပေါ်ပေါ်ပြီးအကုန်ပျောက်ကုန်တာပဲဘယ်မှမြဲလို့လဲလို့အသိလေးတစ်ခုပေါ်လာတယ်အဲ့ဒါဘာညာပေါ်ညာအဲ့ဒီပေါ်ညာလိုခြင်းလို့တရားအထုတ်တာတဲ့နော်ဒါမြင်ပေါ်ညာကဒီတိုင်းပေါ်မှာလားရှုမှပေါ်မှာလားရှုမှပေါ်မှာပါဗျာယောဂီတို့လောကမှာကရှုတဲ့အလုပ်ဒါမြင်ပေါ်ညာကဓမ္မရဲ့သဘာဝကိုယ့်ရဲ့ရှုအားပေါ်မှာမူတည်ပြီးတော့ပေါ်ညာကပေါ်လာမှာတဲ့နော်အဲ့ဒီပေါ်ညာဆိုတာဝိပဿနာဉာဏ်အားလုံးကိုပြောတာနော်အချိန်အလိုက်ပေါ်နေမှာနော်ပထမယုံနာသိမယ်ဒုတိယကြောင်းကျိုးသိမယ်နောက်ဖြစ်တာပြက်တာသိလာမယ်ဖြစ်တာပြက်တာလည်းသိရောတမ္မတနာဝင်လာပြီဟာဖြစ်ကုန်ဖြစ်လာပြန်ပြီပြက်သွားပြန်ပြီဖြစ်လာပြန်ပြီပြက်သွားပြန်ပြီဘယ်မှမြဲလို့လဲဟဲ့မမြဲတဲ့အိဋ္ဌဆိုပြီးတော့သုံးတတ်တဲ့ဉာဏ်တွေဝင်လာတာနော်အဲ့ဒါတွေကကိုလောက်ယူရတာမဟုတ်ဘူးမြင်တဲ့ပုံမူတည်ပြီးတော့ပြောင်းလဲပြောင်းလဲတဲ့အသိလေးတွေအဲ့ဒီဉာဏ်တွေကသင်္ခါရုပ္ပခဉာဏ်ထိနော်အဲ့ဒါအာလုံးပဉ္စံလဲပေါ်ဉာဏ်အဲ့ပေါ်ဉာဏ်တွေဆုံးရင်ဘယ်ကိုရောက်မှာနိဗ္ဗာန်ရောက်ရောတဲ့ဒါမြင်ပေါ်ဉာဏ်ပေါ်ဖို့ဆိုတာကရှုဉဏ်နဲ့ရှုနေမှာเนาะဆိုလိုက်မလော့ရှုဉဏ်မလော့ရှုဉဏ်သိပေါ်ဉဏ်သိပေါ်ဉဏ်ဖန်ဖန်ဆင့်ဆင့်ပေါ်နေမြည်မလော့ရှုဉဏ်သိပေါ်ဉဏ်ဖန်ဖန်ဆင့်ဆင့်ပေါ်နေမြည်ရှုဉဏ်ကမလော့အောင်ရှုဉဏ်ရင်ပေါ်ဉဏ်ကလည်းသိပေါ်ဉဏ်ဆိုတာပေါ်ဉဏ်လေးကလည်းဖြစ်သည်မြအကုန်လုံးကိုမသိဘူးလားသိနေသိနေတဲ့ရှုဉဏ်ကမလွတ်အောင်ရှုသွားရင်ရှုမှတ်မှုတွေဆက်သွားတာနဲ့တမာဒီအားကောင်းတယ်ခေါ်တာပေါ့အပြင်စိတ်တွေမဝင်တော့ဘူးကိလေသာတွေမဖြစ်တော့ဘူးစိတ်ကစင်ကြယ်သွားတယ်စိတ်စင်ကြယ်တဲ့အတွက်ကြောင့်မို့လို့ ကြည်လင်တန်ရှင်းပြီးတော့ကိလေသာကင်းနေတဲ့ဒီစိတ်မှာအသိဉာဏ်လေးတွေကပေါ်လာတယ်မလွတ်အောင်ရှူရင်းရှူရင်းနဲ့ပေါ်ဉာဏ်လေးတွေကအဖန်ဖန်အထက်ထက်အမျိုးမျိုးတစ်ခုပြီးတစ်ခုတစ်ဆင့်ပြီးတစ်ဆင့်မြင့်မြင့်မြင့်မြင့်ပြီးတော့ပြောင်းလဲပြီးတော့မြင်လာတယ်တဲ့အဲ့ဒီပေါ်ဉာဏ်လေးတွေဆုံးသွားရင်နိဗ္ဗာန်တဲ့ကဲဒါဆိုရင်ဘုန်းကြီးအခုဟောတဲ့တဏှာကြီးအတွင်းမှာဝိပဿနာအခြေခံတစ်ဘာကိုရှုရမလဲပြောပြပြီနော်ဘာရှုရမလဲအဲ့တဲ့ခန္ဓာအဲ့တဲ့ခန္ဓာက၅ပါးနော်အဲ့ဒီအဲ့တဲ့ခန္ဓာ၅ပါးကိုခွဲလိုက်ရင်ယုံနဲ့နံယုံနဲ့နှစ်ပါးကိုရှုဉဏ်နဲ့ကိုကရှုရမယ်ကိုကရှုဉဏ်နဲ့ရှုရင်ပေါ်ဉဏ်ပေါ်လာမယ်ပေါ်ဉဏ်ဟာစဉ်းစားရတာမဟုတ်ဘူးနော်ရှုရင်းနဲ့ဒီလိုပါလားလို့အတိလေးပေါ်သွားတာနော်အေးဒါခွန်ကြီးအခုလို့ပြောပြတာကတရားဓမ္မတို့မှာအမြဲတမ်းတရားပြဘုန်းကြီးတွေကိုအချိန်မရွေးတွေ့ပြီးတော့အချိန်မရွေးမေးနိုင်တာမဟုတ်ဘူးနော်ခွန်ကြီးတဲ့ရောက်လာတဲ့အခါမှာတွေ့မယ်မေးရမယ်မရောက်လာရင်မတွေ့ရဘူးမမေးရဘူးအဲ့တော့ကိုလုံးနေတဲ့အလုံးမှန်မမှန်ဆိုတာကိုကကိုဆုံးဖြတ်နိုင်လေကိုကောင်းနေနော်အဲ့တော့ဒီလိုလောက်ရမယ်လို့လည်းသိအောင်ပြောတယ်ဒီလိုပေါ်လာမှဉာဏ်မှန်တယ်လို့လည်းသိအောင်ပြောပြတယ်နော်အဲ့ဒီပေါ်ဉာဏ်ဆုံးရင်လည်းနိဗ္ဗာန်ရပြီအဲ့ဒါဆိုရင်ဝိပဿနာလုပ်ငန်းစဉ်တစ်ခုကိုအကြံပြင်းတော့ကိုလုပ်တတ်သွားပြီနော်ကိုလောက်ရမှာပါလေရှုဉာဏ်ရှုဉာဏ်ကအရှင်းဆုံးပြောရင်ယုံနဲ့နံအယုံနံတစ်ပါးကိုယုတ်ယုတ်နံနံနဲ့မလွတ်တန်းရှုတာရှုညာရှုရင်းရှုရင်းနဲ့အော်ဒီလိုပါလားဟဲ့လို့အတိလေးတွေပေါ်လာတာကပေါ်ညာအဲ့ပေါ်ညာဆုံးရင်နိဗ္ဗာန်ရပြီဒါဆိုရင်ကိုဘာလုပ်ရမလဲဘာကိုရှုရမလဲဘယ်လိုပေါ်လာမှမှန်တယ်ဘယ်လောက်ရောက်မှနိဗ္ဗာန်ကိုကကိုတွက်လို့ရပြီနော်ကဲဧတေခန္ဓာအရှင်ခန္ဓာဆိုတဲ့ဒီတရားဒေသနာတော်ကဝိပဿနာအစအဆုံးအကျဉ်းချုပ်ရှုတတ်ဖို့သင်ပြတဲ့တရားဒေသနာဖြစ်ပါတယ်။နာယူမှတ်သားပြီးတော့လိုက်နာကြင်ကြံနိုင်ကြသဖြင့်ပေါ်ဉဏ်ဆုံးမှတွေ့ရမယ့်နိဗ္ဗာန်ကိုယခုမျက်မှောက်ဘဝ၌ပင်တွေ့မြင်နိုင်ကြပါစေတွေ့မြင်အောင်လည်းကြိုးစားအထောက်နိုင်ကြပါစေလို့ပတ္ထနာစုပြုတရားဏိဂုံးချုပ်ကြရအောင်။ဗောရိယပစ္စယောဟောတုဣဒံနောပုံညမင်္ဂလံပੌညာပါကံတုလပံတုပမောဒံတုသတေဝကာနောမြင့်မြတ်တာကြီးပါရမီယင့်ကျူးဇာနိဒုသူတော်စင်ကုသိုလ်ရှင်ကျွန်ုပ်တို့ဤဣဒံပੌညာမင်္ဂလံဗုဒ္ဓဟောကြားတရားဒေသနာမြတ်ဩဝါကိုနာဂမတ်သားပြန်ဟောကြား၏ပွားများခြင်းကြံပန်ပန်ကျောကိုအထောက်အသည့်ဤကုသိုလ်ပੌညာမင်္ဂလာသည်ဗောရိယသစ္စာလေအင်းခန္တစဉ်ကိုပြန်ရှင်စုခုထုတ်ဖွင့်တံဗောရိညာဤပစ္စယောဥပ္ပနိတ္တယအမိယာ၍မုတ်ချာအကြောင်းကောင်းမြတ်သောထောက်ပံ့သည့်ဟောတုစင်စစ်မသွေဖြစ်ပါစေတည်းဣဒံပੌညဘာကင်္စဗုဒ္ဓဟောကြားတရားဒေသနာမြတ်ဩဝါကိုနာဂံမတ်သားပြန်ဟောကြား၍ပွားများခြင်းကြံပန်ပန်ကျုပ်ကိုအထောက်အသည့်ဤကုသိုလ်ပੌညမင်္ဂလာ၏အဖို့ပါကကိုလင်းတဒေဝကကပ္ပမနိတ္တမြဝိနည်းများစွာတတ္တဝနန္ဒမန္တမြတို့သည်တို့လပံတို့ရှင်လန်းကြည်မြတ်ဝါကွမ်းပုံစီတွေ့တကဲ့သို့ပိတိငွေစိတ်မထုံလျက်အိဋ္ဌယုံတွေ့တူလို့မို့ကြည်နူးကိုပိုင်ရယူနိုင်ကြပါစေကုန်တည်းသူလာတာကိုစီကိုစီအလိုညီလျက်ကြည်သာရှင်ပြောင်းအလုံးမြတ်သူရယူကြကုန်ပြီလင်ပမောရန်တို့ကိုစိတ်နှဖျားလိုအိစားဖြင့်ပြီကားကျွမ်းမဝမ်းမြောက်နိုင်ကြပါစေကုန်တည်းဝါပမောရန်တို့လွပြင်းတမကနတ်ပြည်ပါဆက်တွယ်လျက်ထက်နေပြမချင်းလို့မို့ဖြားတည်င်းကပါတုံအောင်တတ်တာအောင်လျှံလျံမောက်ပြီလင်ဝမ်းမြောက်ဝမ်းသာပတ္တနာအောင်စုခါခါပြုတဲ့သာဓုတာအောင်နမိတ်ဖြင့်အောင်ဘိတ်ဘိတ်သွန်နိုင်ကြပါစေကုန်တည်း